Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ2ရက်စနေည9နာရီကနေ10နာရီအထိ VOA အစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနဲ့မတ်စုမွန်တို့ပြောပြပါမယ်2021နှစ်သစ်ထဲဝင်လာချိန်မှာပဲအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တောက်ကြနေကြသည်ဆိုရင်သန်း20ကျော်သွားပြီဆိုတာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့အချက်အလက်တွေမှာတွေ့ရပါတယ်ကမ္ဘာပေါ်ကတခြားနိုင်ငံအားလုံးထက်အမေရိကန်မှာ COVID-19 ရောဂါကူးစက်သူပိုများပြီးကမ္ဘာကူးစက်သူစုစုပေါင်း 83.8 တန်းကျော်ရဲ့၄ဘုံတစ်ဘုံနီးပါးထိရှိလာတာပါ။ဒါ့အပြင်သေဆုံးသူအရေအတွက်ကလည်း 34,800 ကျော်ရှိပြီးကမ္ဘာမှာအများဆုံးပါပဲ။ကာကွယ်ဆေးထိုးပေးဖို့အတွက်အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေစ조사နေရချိန်မှာပဲအခုလိုပိုးကူးစက်သူအရေအတွက်ကလည်းတိုးလာနေတာပါ။နှစ်ကုန်မှာလူပေါင်းသန်း20ကိုကာကွယ်ဆေးထိုးပြီးဖြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်အဆိုအရကဒီဇင်ဘာလမှာခန့်မှန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းလူပေါင်း 2.8 တန်းပဲကာကွယ်ဆေးပထမတလုံးကိုထိုးရသေးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတော်ဖြန့်ဖြူးပေးထားတဲ့ကာကွယ်ဆေးအရေအတွက်ဟာဗိုလ်ဒူးနေထိဆိုရင် 12.4 တန်းပဲရှိသေးတယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးပထမအကြော့စထိုးပြီးဆိုတာနဲ့နိုင်ငံတော်ကလူမှုကိုအခမဲ့ထိုးပေးမယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးကဒီကနေ့ပြောပါတယ်။
दिल्ली में नहीं सारे देश में फ्री हो सर सर एक
दिल्ली မျိုးတော်မှာတော့မဟုတ်ပါဘူးနိုင်ငံတော်မှာအခမဲ့ထိုးပေးမှာပါလို့နယူးဒီလီမျိုးတော်ကကျန်းမာရေးဌာနတစ်ခုမှာကာကွယ်ဆေးထိုးလုပ်ငန်းကြီးကြပ်မှုဆိုင်ရာအစမ်းလေ့ကျင့်တာကိုလေ့လာပြီးတဲ့နောက်ကျန်းမာရေးဝန်ကြီး Verdant ကသတင်းတော်တွေကိုအဲ့လိုပြောသွားတာပါနောက်ပိုင်းမှာတော့ပထမအဆင့်အခမဲ့ကာကွယ်ဆေးထိုးပေးတာမှာကျမ်းမာရေးလုံသားတွေနဲ့ရှေ့တန်းကလုတ်ကင်နေရသူတွေအများစုပါဝင်မှာဖြစ်တယ်လို့ဝန်ကြီးဗာရန်ကထွတ်တာမှာရှင်းလင်းရေးသားခဲ့ပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင် COVID-19 ကူးစက်မှုဒုတိယအများစုနိုင်ငံဖြစ်ပြီးနောက်6လကနေ7လအတွင်းလူဦးရေတန်း300ကိုကာကွယ်ဆေးထိုးပေးဖို့စီစဉ်နေပါတယ်။အရုပ်နိုင်ငံရှေ့မြောက်ပိုင်းကရှန်ယန်းမြို့မှာပိုးကူးစက်သူအရေအတွက်နည်းပေမဲ့တောက်လျှောက်တိုးလာနေတာကြောင့်မြို့ကန်တန်းပေါင်းများစွာကို COVID-19 ရောဂါဆန့်သက်နေပါတယ်။ပြည်ချင်းမျိုးတော်ရဲ့မြောက်ဖက်နားလေးကလျောင်နှင်းပြည်နယ်မှာရှိတဲ့အဲ့ဒီမြို့မှာနှစ်ဆန်းတရက်နေ့ကပိုးကူးဆက်သူ9ဦးရှိခဲ့ပြီးပြည်ချင်းမျိုးတော်မှာ2ဦးရှိခဲ့ပါတယ်။တောင်အာဖရိကနိုင်ငံမှာတွေ့ရှိခဲ့တဲ့ပိုးပြီးကူးဆက်မြန်ပုံရတဲ့ COVID-19 ရောဂါမျိုးကွဲတစ်ခုကူးဆက်ခံရသူတွေကိုတောင်ကိုရီးယားမှာပထမဆုံးတက်ခွဲသိရှိပြီးတဲ့နောက်လူချင်းခောက်ခောက်ကွာနေဖို့တင်းကျပ်တဲ့ကန့်သတ်ချက်တွေကိုနောက်ထပ်သတင်းနှစ်ပတ်တိုးချဲ့ချမှတ်တော်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးဆက်သူအရေအတွက်တိုးလာနေတာနဲ့အမျှတကောင်းမြို့တော်အပါအဝင်ပြည်နယ်28ခုကစီးပွားရေးလုပ်ငန်းတွေနဲ့လူမှုအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အဆိုပြုတင်ပြလိုက်ကြပါတယ်။လူမှုကိုဗိုင်းရပ်စ်ပိုးကူးစက်နိုင်ခြင်းအန္တရာယ်ရှိတဲ့စီးပွားရေးလုပ်ငန်းတချို့နဲ့လူစုလူဝေးလှုပ်ရှားမှုတွေကိုပိတ်ပင်ဖို့အပါအဝင်ကန့်သတ်ချက်တွေကိုဝန်ကြီးချုပ်ပရယုတ်ချန်နိုချာကနောက်ဆုံးအတည်ပြုဖို့လိုပါတယ်။ဒါပြင်အဲ့ဒီပြည်နယ်28ခုကလူတွေအိမ်ကနေပဲလှုပ်လှုပ်ဖို့နဲ့မလိုအပ်ဘဲပြည်နယ်အပြင်ဘက်ခီးမထွက်အောင်ကန့်သတ်ဖို့ဆိုတာလည်းပါဝင်ပါတယ်။အစောပိုင်းကတော့ဗန်ကောက်မြို့တော်မှာကျောင်းတွေကိုတရင်းနှစ်ပတ်ကြာပိတ်ထားဖို့နေကလေးရင်းကျောင်းတွေအားကစားရုံတွေဘားတွေအနှိမ့်ခန်းတွေကိုယာယီပိတ်ထားဖို့မြို့တော်အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။ထိုင်းနိုင်ငံအနေနဲ့ COVID-19 ရောဂါကူးစက်မှုပထမလှိုင်းတုန်းကကူးစက်သူနဲ့သေဆုံးသူအရေအတွက်များမလာအောင်အတော်လေးထိန်းထားနိုင်ခဲ့တာပါ။အခုဒုတိယလှိုင်းမှာကူးစက်မှုအများပြားကတော့စမုတ်စခွန်ပြည်နယ်ကရွှေပြောင်းလူသားတွေကြားမှာကူးစက်တာနဲ့ဆက်ဆံနေတာပါ။ဒါကြောင့်လဲထိုင်းလူလူကြားမှာရှိပြောင်းလူသားတွေအပေါ်အထင်မြင်လွဲမှားတာတွေရှိလာပြီးမြမာရီအပါအဝင်ပြည်ပလူသားတွေကိုလူမှုဆက်သွယ်ရေးမီဒီယာတွေပေါ်မှာပြစ်တင်ဝေဖန်ပြောဆိုတာတွေလည်းရှိလာပါတယ်။ဒီကနေ့စနေနေ့မှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူ216ယောက်နဲ့သေဆုံးသူ2ဦးထပ်တိုးပါတယ်။ဒီကနေ့ဇန်နဝါရီလမှာဗိုင်းရပ်စ်ပိုးစပြီးကူးစက်ချိန်ကလေးကဆိုရင်ထိုင်းနိုင်ငံမှာစုစုပေါင်းရောဂါပိုးကူးစက်သူအရေအတွက်8359ဦးနဲ့သေဆုံးသူက64ဦးရှိပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါစပြီးပြန့်နှံ့ကူးစက်တဲ့အခြေအနေကိုစုံစမ်းစစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကစုံစမ်းစစ်ဆေးသူတွေလာရောက်မဲ့အပေါ်ဝူဟန်မြို့ကန်တွေကကြိုးစားကြပါတယ်။နိုင်ငံတကာစုံစမ်းစစ်ဆေးသူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ဟာတရုတ်နိုင်ငံကိုဒီလအတွင်းသွားရောက်မယ်လို့ WHO ကပြောထားပါတယ်။ဝူဟန်မြို့မှာရှိတဲ့ဟွာနန်းတင်လယ်စာဆေးကနေ COVID-19 ရောဂါစပြီးကူးစက်ခဲ့တယ်ဆိုတာတွေ့ခဲ့ပြီးတနှစ်ကျော်အကြာမှာအခုလိုသွားရောက်စုံစမ်းစစ်ဆေးမဲ့အစီအစဉ်ဖြစ်လာတာပါ။ နိုင်ငံကကကျွမ်းကျင်သူ12ယောက်ကနေ15ယောက်ထိပါဝင်မဲ့အဖွဲ့ဦးဝံကိုသွားမယ်ဆိုတာအဲ့ဒီအဖွဲ့တွေကအဖွဲ့ဝင်တဦးနဲ့တန်တမန်တွေကိုကူကားပြီး Riders သတင်းဌာနရဲ့အစောပိုင်းသတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့ဒီအဖွဲ့ဟာလူနဲ့တရိတ်ဆန်တွေစီကနေတရုတ်သူတေတီတွေစုဆောင်ရယူထားတဲ့နမူနာတွေအပါအဝင်အထောက်ထားတွေကိုစမ်းစစ်လေ့လာကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရဲ့မူလစိမြစ်ကိုနိုင်ငံတကာကစုဆောင်စစ်ဆေးဖို့တောင်းဆိုတဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်တောင်းကွက်ထားပေမဲ့ WHO ဦးဆောင်တဲ့စုဆောင်စစ်ဆေးမှုကိုလက်ခံမယ်လို့ပြောထားပါတယ်။ဒီစုံစမ်းစစ်ဆေးမှုကနေကိုရိုနာဗိုင်းရပ်စ်စတင်ကူးစက်တဲ့အရင်းမြစ်နဲ့ပတ်သက်လို့ရှင်းလင်းသွားစေမယ်လို့မျှော်လင့်နေကြောင်းဝူဟန်မြို့ကံတွေကပြောပြီး WHO စုံစမ်းစစ်ဆေးမှုကိုကြိုးဆိုကြတာဖြစ်ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိတိုင်းဒိုမီတာ 31 kHz 6833ညတိုင်းဒိုမီတာ 32 kHz 6383ညဆိုင်ရမီတာ57 kHz 5885ရို့ဖြင့်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1905ရို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်။သောရရှင်များရှင်ကျမစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးပါမယ်။အမေရိကန်ကာကွယ်ရေးအထုံးစိဆိုင်ရာဥပဒေမူကြမ်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဗီတိုအာဏာနဲ့ပယ်ချထားပေမဲ့ဒီဗီတိုနဲ့ကန့်ကွက်ချက်ကိုအမေရိကန်အထက်လွှတ်တော်ကပယ်ဖျက်လိုက်ပါတယ်။ Republican တို့ကြီးစိုးတဲ့အထက်လွှတ်တော်ကနေသမ္မတဒေါ်နယ်ထရန့်ရဲ့ဗီဒီယိုကိုပယ်ဖျက်တာ၄နှစ်နီးပါးအတွင်းဒါပထမဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကပဲကာကွယ်ရေးအသုံးစရိတ်အမေရိကန်ဒေါ်လာ840ဘီလီယံရှိတဲ့ဥပဒေမူကြမ်းပေါ်မှာသမ္မတထရန့်ပယ်ချထားတာပါ။ရွေးကောက်ပွဲကာလအတွင်းသူရှုံးနိမ့်ခဲ့ရမှုအပေါ်မှာလူမှုကွန်ရက်နည်းပညာကုမ္ပဏီကြီးတွေကဗလိုက်မှုတွေရှိခဲ့တယ်ဆိုပြီးဒီကုမ္ပဏီတွေကိုကန့်သက်ရေးဥပဒေချမ်းထဲမှာထည့်သွင်းမှုသမ္မတထရန့်ကလိုလားခဲ့တာပါ။အမေရိကန်ပြည်တွင်းစစ်ကာလကတောင်ပိုင်းကွန်ဖက်ဒရိတ်စစ်ခေါင်းဆောင်တွေရဲ့အမိပေးထားတဲ့စစ်ခြေဆိုင်စခန်းတွေအမိနာမပြောင်းလဲပေးဖို့အစီအစဉ်တွေဒီဥပဒေချမ်းထဲထည့်သွင်းထားတာကိုလည်းသမ္မတဒေါ်နယ်ထရန့်ကကန့်ကွက်ခဲ့ပါတယ်ရှင်။အမေရိကန်နဲ့တရုတ်တို့နိုင်ငံဆက်ဆံရေးလမ်းတစ်ဖော်ဆောင်နိုင်တော့မယ်လို့တရုတ်နိုင်ငံသားဝန်ကြီးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကာလတွေတုန်းကနှစ်နိုင်ငံဆက်ဆံရေးကြားမကြေလည်မှုတွေနဲ့တင်းမာမှုတွေရှိခဲ့ပေမဲ့လို့လမ်းကြောင်းပံပေါ်ပြန်ရောက်လာနေပြီလို့ဒီကနေ့စနေနေ့မှာတရုတ်နိုင်ငံသားရေးဝန်ကြီးကတရားဝင်ထုတ်ဖော်ပြောကြားလိုက်တာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားကုန်သည်စီးပွားဆက်ဆံရေးတွေဟာကမ္ဘာကရောဂါ COVID-19 ဗိုင်းရပ်စ်ပိုးစတဲ့ဖြစ်ပွားလာမှုနောက်လူခွေးချိုးဖောက်မှုအခြေအနေတွေကြားကုန်သည်စီးပွားဖြတ်တောက်မှုတွေနဲ့တင်းမာမှုတွေပိုတိုးလာခဲ့တယ်လို့အမေရိကန်ပြည်ထောင်စုဘက်ကလည်းဒါဇင်နဲ့ချီတဲ့တရုတ်ကုမ္ပဏီတော်တော်များများကိုစီးရဲနဲ့ဆက်နွယ်တယ်ဆိုပြီးအမည်ပြည့်စီးကျင်ညာခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်းကြီးကရှင်းဝါသတင်းဌာနနဲ့မေးမြန်းခံမှာတော့တရုတ်တို့ဘက်မှထားတဲ့အမေရိကန်တို့ရဲ့လက်ရှိစီးပွားရေးမူဝါဒတွေဟာတနိုင်ငံကုန်သွယ်ဆက်ဆံရေးအကျိုးစီးပွားကိုထိခိုက်စေတယ်လို့ကမ္ဘာကိုလည်းကြီးမားတဲ့အန္တရာယ်တက်ရောက်မှုတွေရှိခဲ့ပါတယ်လို့ပြောဆိုပါတယ်။ဒါပေမဲ့လို့အခုဆိုရင်တော့နှစ်နိုင်ငံလုံးအတွက်မျော်လင့်ချက်ပရင်းတစ်ကိုဖွင့်လှစ်နိုင်မဲ့အခွင့်အလမ်းပေါ်လာပြီလို့လည်းတရုတ်နိုင်ငံသားဝန်ကြီးဝမ်းယီကမျော်လင့်ကြောင်းပြောပါရယ်။အမေရိကန်တို့ရဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနေနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်လက်ထက်၄နှစ်တာကာလအတွင်းတရုတ်နဲ့အမေရိကန်တို့ကြားတင်းမာခဲ့တဲ့ဆက်ဆံရေးကနေပြန်လည်ကောင်းမွန်တဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်တည်ဆောက်နိုင်မယ်လို့လည်းမျော်လင့်နေကြတာဖြစ်ပါရယ်ရှင်။နီပေါ်နိုင်ငံရဲ့မြို့တော်ခတ်မန်တူမြို့မှာတော့ထောင်နဲ့ချီတဲ့ဆန္ဒပြတဲ့သူတွေဟာလမ်းမတွေပေါ်ထွက်ပြီးဟိမဝန္တာတောင်တန်းဒေသကိုဟိန်းနူနိုင်ငံတော်ဖြစ်သတ်မှတ်ပေးဖို့စီးမင်းခံပရေစနစ်ပြန်ပြီးတော့အသက်သွင်းပေးဖို့ကွန်မြူနတီအစိုးရကိုဆန့်ကျင်ဆန္ဒပြနေကြပါတယ်။ Rachatria Praji Tantra Party နောက်ခံကနေအားပေးထောက်ခံထားတဲ့ဒီဆန္ဒပြသူတွေဟာမြို့တော်ရဲ့လမ်းမတွေတခြားဘုံနေတီကျွေးကျော်တန်းတွေဟစ်အော်ပြီးတော့လက်ရှိအာဏာရပါတီကွန်မြူနတီအစိုးရကိုချီတက်ဆန္ဒပြနေကြတာပါ။ဆန္ဒ
कम्युनिस्ट सरकारले देखाएको नेपाली जनता आम जनताले थाहा पाइरहेको छ
दिबा कम्युनिस्ट पार्टीमा दिबा पिसुरीले दुःख अच्छेतेले को काइबै मफि छिनबै थाइमु टाइमीहा अकु सोय अच्छेतेले ने यिनसाइ नेयारे दाजाउ दिलो प्योलै नेले नाइगानगु प्यानके टेनाइमु अट्वै सोयि हेनु नाइगानगु टीठाउ मिरो बये सनितगु प्यान मिरो अत्तत्वेमो टाउङ सोयारा फिते लो सना प्यातुगा ब्यो द्वारा बा ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းဘေးရစနစ်ကိုလိုလားသူတွေရဲ့လူမှုဆန္ဒပြတောင်းဆိုမှုတွေအလားတူဖြစ်ပွားခဲ့ပါသေးတယ်ရှင်။ကမ္ဘောဒီးယားနိုင်ငံမှာတော့လောင်စာဆီရေနံထုတ်လုပ်မှုတွေကနေရလာတဲ့ဘဏ္ဍာငွေတွေနဲ့ပတ်သက်ပြီး ပွင့်လင်းမြင်သာမှုရှိရှိနဲ့သတင်းချက်လက်တွေအတိအကျထုတ်ပြန်ပေးပါလို့ဖြတ်သိမ်းတဲ့အတိုက်ခံပါတီနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကကမ္ဘောဒီးယားစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။နှစ်ပေါင်း30ကျော်နှောင့်နှေးမှုတွေရှိခဲ့ပြီးတဲ့နောက်မှာရေနံထုတ်လို့ရေးတွေတနင်္လာနေ့မှာစတင်တော့မယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလူမှုကွန်ရက်ကနေကြေညာခဲ့တာပါ။2018ခုနှစ်တုန်းကချုပ်ဆိုခဲ့တဲ့စင်ကာပူနိုင်ငံ Chris Energy Limited နဲ့ကမ္ဘောဒီးယားစိုးရတို့ကြားသဘောတူညီမှုတွေအရကမ္ဘောဒီးယားဘက်က900ကိုင်းနှုန်းပိုင်ဆိုင်တဲ့ Block A လို့တည်ကြတဲ့ကီလိုမီတာ3000ကျော်ရှည်လျတဲ့ခမာကန်ယိုရန်တစ်လျှောက်ရေနံထုတ်လို့ရေးတွေစတင်တော့မှာဖြစ်ပါတယ်။မကြခင်မှာဒီလိုရေနံထုတ်လုပ်ငန်းတွေစတင်တော့မဲ့အပေါ်မှာကမ္ဘောဒီးယားနိုင်ငံရဲ့အချင်းပြတ်လက်စားမှုတိုက်ဖျက်ရေးလှုပ်ရှားမှုအဖွဲ့တွေနဲ့ကမ္ဘောဒီးယားတိုက်ခံပါတီ CNRP ရဲ့တာဝန်ရှိတဲ့သူတွေဘက်ကလက်ခံကြိုးဆိုပေမဲ့လို့ဒီလုပ်ငန်းအနေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့စနစ်တကျစီမံခန့်ခွဲရေးဆိုင်ရာလုပ်ငန်းတွေဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံတကာပွင့်လင်းမြင်သာမှုဆိုင်ရာအဖွဲ့ဒါရိုက်တာပတ်ပရစီကကမ္ဘောဒီးယားအနေနဲ့စိုက်ပျိုးရေးခီးသွွားလုပ်ငန်းတွေတခြားလုပ်ငန်းတွေကရရှိမဲ့နိုင်ငံဘဏ္ဍာငွေတွေအပြင်ဒီရေနံလုပ်ငန်းဟာလည်းတိုင်းပြည်ရဲ့ဘဏ္ဍာငွေကိုပိုတိုးလာစေမယ့်အနေအထားဖြစ်ပါတယ်လို့ RFA ကမ္ဘောဒီးယားဌာနကိုပြောဆိုထားပါတယ်။ဒီလုပ်ငန်းကနေရလာမဲ့အကျိုးမြတ်တွေကနေကျန်းမာရေးပညာရေးပိုင်းဆိုင်ရာတွေကိုအသုံးပြုဖို့ခိုင်မာအားကောင်းတဲ့စီးပွားရေးနဲ့အခြေခံအဆောက်အဦတွေတည်ဆောက်ဖို့ကိုလည်းသူကတိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအချင်းပြတ်လက်စားခြားစားမှုတွေရှိခဲ့တဲ့အတွက်အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးအဖွဲ့တော်တော်များများကတော့စိုးရိမ်တကြီးစောင့်ကြည့်နေကြပါလိမ့်ရှင်။နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2021ခုနှစ် January 2ရက်နေ့စနေညရဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခန်းနာတွေကိုစတိုက်တင်ဆက်ပေးပါမယ်ရှင်။
ဒေါက်တာအောင်မွေးညူဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တွင်နဲ့ကချင်ပြည်နယ်ကတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေဆွေးဆုံခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါရွေးကောက်ပွဲပြီးအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စအပါအဝင်အမျိုးသားညီညွတ်ရေးဆိုရအဖွဲ့စည်းနိုင်ဖို့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့ဆွေးဆုံဆွေးနွေးသွားဖို့ဆုံးဖြတ်ခဲ့ပြီးမနေ့ကကချင်နိုင်ငံရေးပါတီတွေနဲ့မြစ်ကြီးနားမြို့ NLD ရုံးချုပ်မှာပထမဆုံးဆွေးဆုံခဲ့တာပါမနေ့ကဇန်နဝါရီလ3ရက်နေ့ဒေါက်တာအောင်မွေးညူဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနဲ့ဆွေးဆုံမှုမှာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာမနန်သူကြာကအခုလိုပြောပါတယ်
ဖက်ဒရယ်ဆိုတာဒီကိုပိုင်ပြတ်သားခွင့်နဲ့အမျိုးသားတန်းတူခွင့်ရေးကိုပြေဝအပခန့်ချက်ပေးနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပေါ့အဲ့ဒီမှာကဘယ်လိုအခြေခံရမလို့ဆိုလို့ရှိရင်ဒီလိုတာကျုပ်ရဲ့နံပါတ်9နဲ့နံပါတ်10ကိုချက်ခံပြီးတော့မှရုပ်ပဲကြားတာနဲ့ဒီပဲဟုတ်ချူရဲ့ဓာတ်တို့ခွေရှိတဲ့ဟာကိုအချက်ခံနေတာပေါ့လေဟုတ်ဆိုလို့ရှိရင်ဆက်ပြီးရုပ်ပင်မလည်းဆက်လက်ကျင်းပနေတဲ့အချိန်မှာဒါတို့ဖြစ်သူစဉ်းစားလေးနဲ့ဖြစ်သူစဉ်းစားတော့မှဆက်တယ်မှုကိုကောင်းမွန်ဆက်လက်ချမှတ်သွားဖို့ကျွန်တော်လိုလားတယ်ဆိုတဲ့ဟာပြောပြတာ
အန်ဒီပါတီကနေဖော်ဆောင်မဲ့အမျိုးသားညီညွတ်ရေးဆိုရဖွဲ့စည်းမဲ့ပေါ်တိချားသာဝန်ခွဲဝေရေးကိစ္စကိုလည်းသင်ပြဆွေးနွေးခဲ့တယ်လို့ဒေါက်တာမနန်သူကြာကအခုလိုဆက်ပြောပါတယ်
။ဦးဒေပြူအနာနဲ့ဦးချုံမအနာကတော့အာနာရှိခင်မရညိတာ။အဲချက်လည်းပဲလို့လုပ်ရမယ်ဟာသူဖြစ်တယ်။ဒါကြောင့်မို့ဒီပြည်နယ်မှာအစိုးရဝန်ကြီးချုပ်နဲ့သို့တော်ဥက္ကဋ္ဌတော့တိချားပါတီတွေဖြစ်ဖြစ်တယ်လို့ပါတီတကူတွေကမဖြစ်ဖြစ်ဘူးလို့ဒါလည်းဖြစ်ဖြစ်ကြည့်ကြပေးဖို့ဆိုကြည့်ကြောတင်ပြပါတယ်။
ဒီဆွေးနွေးပွဲမှာပါဝင်ခဲ့သူတခြားသူဖြစ်တဲ့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဇူလေးပါတီဥက္ကဋ္ဌဦးရွှေမင်းကလည်းဒီတွင်ငင်းချင်ရေးရရှိရေးကိစ္စရပ်တွေကိုသင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ်
။အမျိုးသားပြန်လည်တင်းမြက်ရေးငင်းချင်ရေးဖြစ်ပေါ်လာနိုင်ဖို့အတွက်အကျိုးပန်းဆောင်ရွက်ပေးဖို့တင်ပြတယ်။ဒီလိုနိုင်ငံမှာလက်ရှိလိုအပ်နေတဲ့အရက်တဲ့ဖြစ်တဲ့သက်သက်ရေးတွေကိုကောင်းမွန်တိုးတက်အောင်တွန်းမြင့်ပေးဖို့တိုင်းဒါသနက်ကန်ကွန်ညာဤဦးရနေတာတွေ့ဆုံတာလို့တိုင်းဒါနိုင်ငံရေးပါတီများနဲ့တွေ့ဆုံတာလို့တိုင်းဒါသက်ဆိုင်ရာဖွဲ့စည်းတည်တည်ကောင်းဆောင်များနဲ့တွေ့ဆုံဆွေးနွေးတာလို့ပြောလို့ရှိရင်ဒီမိုကရေစီပြည်တော်စုတည်ဆောက်ရေးမှာလည်းဒါအထောက်အကူဖြစ်ပြီးဒါလေးကိုကျွန်တော်တို့ထူးပါဆောင်ရွက်ပေးပါဆိုတဲ့အချက်ကျွန်တော်တို့တင်တယ်ဆွေးနွေးတယ
်ဒါအပြင်ဓာတ်လူခွေးရေးဆိုတဲ့နေရာမှာတိုင်းဒါရှိမျိုးတာခြေခံနဲ့တိုင်းပြည်မဟုတ်ပဲလက်ရှိတည်ရှိနေတဲ့တိုင်းဒါအားလုံးဓာတ်လူခွေးရေးရဖို့ဆောင်ရွက်ရေးကိစ္စကိုလည်းဆွေးနွေးတင်ပြခဲ့တယ်လို့သူကဆိုပါတယ်ဆိုင်သားတွေရဲ့သင်ပြဆွေးနွေးမှုအပေါ် NLD ဘဟုကိုဆက်လက်သင်ပြသွားမယ်လို့ NLD ဖွဲ့ခေါင်းဆောင်ဒေါက်တာအောင်မွေးညွန်ကပြောဆိုခဲ့ကြောင်းဦးရွှေမင်းကဆိုပါတယ် မနေ့ကသွေးဆောင်ပွဲကိုကချင်ပြည်နယ်မြင်းကျင်းနားမြို့ရှိ NLD ပါတီရုံးချုပ်မှာကျင်းပပြုလုပ်ခဲ့ပြီးရွေးကောက်ပွဲနိုင်ရတိုင်းလားပါတီ၃ခုဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB ၊ဒီစုမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ၊ဒီမိုကရေစီပါတီတဲ့ကချင် NDP K ကုဆလဲတွေနဲ့တောက်သားအောင်မွညူဦးဆောင်တဲ့မျိုးရာဒီမိုကရေစီဖွဲ့ချုပ် NLD ပါတီကုဆလဲတို့သွေးဆောင်ခဲ့ကြတာပါဒီကပွဲမှာအများစုနဲ့အနိုင်ရရှိထားတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးတွက်ဒီကပွဲမှာပါဝင်ခဲ့ကြတဲ့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလမှာကန့်လန့်လာပြီးနောက်ပိုင်းအခုလိုသွေးဆုံဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပါတယ်ကျွန်တော်နိုင်ကွန်းနဲ့ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ကျွန်တော် VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ပေးကာလမလေးစားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်ကိုဒီဇင်ဘာလ30ရက်နေ့ကနေရပြန်ပို့ရမှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေနဲ့ထိတ်သိမ်းရေးစခန်းကမြန်မာ90ကျော်ပတ်ဝန်းနဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မကမအေးမှာပါ။ကိုဗစ်ကာယောဂါကာလမလေးရှားနိုင်ငံမှာတောင့်တနေသူတွေနဲ့ထိတ်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုတန်ယုံအစီအစဉ်နဲ့နေရပြန်ပို့နေရမှာနောက်ထပ်အယောက်190ကျော်နေရပြန်ပို့ခဲ့တာပါ။ဒီဇင်ဘာလကုန်ရက်ကပြန်ခွင့်ရသူတွေထဲမှာတော့အထောက်ထားမဲ့တွေနဲ့လူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိတ်သိမ်းခံထားရသူတွေလည်းပါဝင်ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါဗျ
။ဒီ relief flight body အချိန်ကြီးစတဲ့ခီးစင်မှာအားလုံးမြန်မာနိုင်ငံက190ပေါင်ဝန်းကျင်ပါဝင်ပါတယ်။အဲ190ပေါင်ဝန်းကျင်မှာဆိုလို့ရှိရင်တော့ကျန်းမာရေးမကောင်းဖြစ်နေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား35ရောက်ပါဝင်တယ်ဒါအပြင်အကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖန်စီထိန်သိမ်းကန်ဒီမှာဖန်စီခံထားရတဲ့ဇာတ်ကိုပြန်ဝင်ရတဲ့လူ16ယောက်တည်းပါဝင်ပါတယ်ဒီအချိန်နဲ့ဆိုရင်ဒါဆိုတရားမဝင်ပြန်တဲ့လူတွေကကျမ်းမရင်မကောင်းတဲ့လူတွေတန်ဖို့တာဒုတိယအချိန်ဖြစ်ပါတယ်ပထမအချိန်ကလူ100ကျော်ပြန်သွားပြီးပါပြီဒါအပြင်အချိန်ဆောက်ဖို့နေတာပါဒီမြန်မာနိုင်ငံနဲ့ကျွန်တော်တို့ဒီမလေးရှားနိုင်ငံ immigration နဲ့နှစ်ဖက်ညှိနှိုင်းပြီးတန်ဖို့ခြင်းဖြစ်ပါတယ်
သူတို့တွေဟာထိုင်းမလေးနယ်စပ်ကနေခိုးဝင်လာကြသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလအော်ပရာစီစစ်ဆင်ရေးတွေနဲ့ဖမ်းဆီးခံထားရသူတွေဖြစ်ပါတယ်။အကျဉ်းစခန်းကနေရပြန်သူတွေနဲ့အထောက်ထားမဲ့မြန်မာတွေကိုတော့မလေးရှားနိုင်ငံကမြန်မာပြည်ထိုင်တာအဖွဲ့အစည်းတွေနဲ့စေတနာရှင်တွေကအစားအသောက်နဲ့အဝတ်အစားတွေအနွေးတွေတွေလူနာတင်နဲ့တွန်းလဲတွေကိုလှူဒန်းပေးခဲ့ပါတယ်။ကာယောဂါကာလထိတ်သိရေးစခန်း73ခုကမြန်မာတထောင်ကျော်ကိုနိုဝင်ဘာလထဲမှာနေရပြန်ပို့ခဲ့ပြီးနောက်ထပ်လည်းဒီဇင်ဘာလထဲမှာလွတ်ရပ်စေသူတွေကိုပြန်လွှတ်ပေးနေတာပါခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လွတ်လွတ်ကန်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကာယောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ယုံမှစာရင်းပေးသွင်းထားသူတပေါင်းကျော်ရှိနေပါတယ်ဒီလူတွေကိုကယ်ဆယ်ရေးလေယာဉ်တွေနဲ့ကျန်းမာရေးမကောင်းသူတွေကိုဦးစားပေးပြီးနေရပြန်ဖို့ပေးနေတာပါကိုဗစ်ကာယောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ300,000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရပြန်နေကြတာလည်းဖြစ်ပါတယ်။ကျမမအေးမှ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတောင်အမရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီစွဲတင်ဆက်ပေးမှာကတော့ကချင်ပြည်နယ်ကဂျိုးရနီလန်းနဲ့လူမှုရေးတရားမျှတမှုတွေကိုရှာဖွေနေတဲ့အမျိုးသမီးတွေအကြောင်းဖြစ်ပါတယ်။ ကချင်မျိုးသမီးတွေဟာအိမ်အောင်ရေးဖောက်ပြန်မှုတွေလင်းမယားကွာရှင်းပြက်ဆဲတာတွေနဲ့မိမိနဲ့ရတဲ့ရင်သွေးကိုတာဝန်မယူလိုတာတွေစတဲ့လူမှုရေးကိစ္စတွေကိုတရားဥပဒေနည်းလမ်းနဲ့ဖြေရှင်းတာထက်ရိုးရာလူကြီးတွေရဲ့ဆုံးဖြတ်ချက်ကိုရယူပြီးဖြေရှင်းကြပါတယ်ဒါပေမဲ့ဒီလိုနည်းလမ်းနဲ့ဖြေရှင်းတာကအမျိုးသမီးတွေအတွက်တကယ်ကိုမျှတဲ့နည်းလမ်းဖြစ်သလားဆိုတာကတော့မေးခွန်းထုတ်စရာပါပဲ။ဒီဆောင်မကိုတော့မြကြီးနာသတင်းချန်နယ်ကသတင်းတော်အက်စတာကဆက်လက်ပြောပြပေးသွားမှာပ
ါ။သူတို့ပဲချဖောက်ပြန်တော့ပြီးတော့လည်းအင်ကောင်သူတို့ပဲစိုက်ပါဆက်ရချည်ရဆိုမှငါတောင်းပြီးတော့ဒီတည်ခဲ့တဲ့အင်ကောင်ကိုမပေါင်းချင်ဘူးဆိုတဲ့စကားသူခွန်းနဲ့ပဲဒီအမျိုးသမီးတွေကိုသူတို့ဆွန့်ပစ်တယ်ဆိုမှကချင်ရိုးရာအရအဲ့တိတ်နေချေချော်တော့ဘလုံးနဲ့ကတော့ဒီအမျိုးသမီးတွေရဲ့သူတို့ရဲ့ဖြစ်တည်မှုဒီအပြိုစင်ဆိုတဲ့ဖြစ်တည်မှုကရနိုင်မှုတွေတော့
သက်25နှစ်အရွယ်ကလေးတယောက်မြင့်ခင်မွန်းကြတာဖြစ်ပါတယ်သူမအမျိုးသားရဲ့တစ်ဖက်သက်ကွာရှင်ချင်းကိုခံလိုက်ရတဲ့အကြောင်းကိုပြောပြခဲ့တာပါကွာရှင်ဖို့အတွက်ဖြစ်အားပေးခံရပြီးကချင်ရိုးရအရာအရက်စာချုံနဲ့ကွာရှင်ပေးလိုက်ရတာဖြစ်ပါလေ။အဲ့လိုကွာရှင်ပေးချိန်မှာလဲသူမရဲ့အခွင့်အရေးနဲ့သဘောထားကိုလည်းဘာတစ်ခုမှထုတ်ဖော်ပြောဆိုခွင့်မရခဲ့ပါဘူး။တကယ်တော့သူတို့လင်မယားဟာအချင်းချင်းချိကျပြီးသူမကို2015ခုနှစ်မှာလာရောက်တင်တောင်းကလက်ထပ်ခဲ့တာဖြစ်ပါရဲ့။အင်ထန်တက်တုံးတဲ့အကြာမှာအပြောင်းလဲကြီးပြောင်းလဲတာကိုသူမမျက်ဝါးထင်ထင်တည်မြင်လိုက်ပါရဲ့။2019ခုနှစ်တော့သူမမိဘတွေအိမ်လာတဲ့အချိန်နဲ့မှန်ကိုတိကသူမကိုအိမ်ပြန်ခေါ်ခဲ့ပါတယ
်။အဲနောက်ဆုံးတော့ကိုကိုကိုချစ်တဲ့စိတ်နဲ့ကျမတို့ယုံထွက်နိုင်ခဲ့ရပေါ့နော်။ယုံထွက်နိုင်ခဲ့တဲ့တို့တော်လည်းပဲကျမလိုမျိုးသဘောတရားတိုက်ဆိုင်တဲ့အမှုတွေရိုးရာအရာဖြေရှင်းလာတဲ့အခါမှာဘဝတစ်ခုယဉ်ပြီးမှကလေးတောင်မွေးပြီးမှတော့ယောက်ျားကမပေါင်းရှင်တော့ပါဘူးဆိုတဲ့အချိန်ဒီမှာကချင်ရိုးရအညာကတော့တိတ်မစင်နဲ့ပြီးရယ်ပေါ့နော်ဒါကအမျိုးသမီးတယောက်ရဲ့ဘဝကိုဘလောက်ထိတောင်မှအဲသူ့ရဲ့သဘောထားပေါ့နော်ဆန္ဒတွေကလေးမထားဘူးဆိုတော့ရှုတောင့်တွေရှိရယ်ပေါ့နော်ကျမတို့ကချင်ရိုးရမှာအဲ့လိုမျိုးတွေရှိရယ်အမျိုးသားပတ်ပန် highlight လုပ်တယ်ပေါ့နော
်ရိုးရရတိတ်မစင်ကျော်ပေးกว่าတယ်ဆိုပေမဲ့အဲ့ဒီရိုးကျဲလဲသူမအပြည့်အဝမရပါဘူးဒါလိုရောကျေးပေးဖို့ကိုလည်းအကျွေးတောင်းတယ်လို့တောင်းလို့မရဘူးလို့ဆိုကအမျိုးမျိုးအချိန်ဆွဲခဲ့တာပါ။မမွန်းကြရာလိုလင်မယားကွာရှင်တဲ့ကိစ္စမှမဟုတ်ပါဘူး။အကြံပေးခံရတဲ့အမျိုးသမီးတွေရဲ့ကိစ္စကိုလည်းရိုးရာအရာဖြေရှင်းတဲ့အချိန်အမျိုးသမီးတွေအတွက်တရားမျှတမှုမရှိဘဲညံ့မှုရှိနေတယ်လို့အမျိုးသမီးအရေးကိုညီပေးနေသူတွေကဆိုပါတယ်။အမျိုးသမီးအခွင့်အရေးကိုအခမဲ့အကူအညီပေးသူအထက်တန်းရှေ့နေသောစာလီထွေက
ဟိုပါဇက်ကစ်စ်တာကိုဆန်လီတီလောက်နဲ့ပြီးလိုက်တာတော့အဲ့လိုမျိုးတွေပေါ့ရိုးရနေတယ်။အဲ့လိုမျိုးတွေရှိရဲတချို့ကျတော့ဒီအရှမ်းဖတ်ခံရတယ်ဆိုရင်ဟာကအမျိုးသမီးတွေကိုပေါ့နော်ဘိုက်ကြီးအောင်လှုပ်လိုက်ရမယူဘူးပေါ့နော်။မယူတဲ့ချိန်မှာမယူတဲ့ချိန်မှာပေါ့နော်ဒါကဆော့ဆော့တာအစမပေါ့။ဆော့ဆန်လီ3တင်း5တင်းလောက်နဲ့ပြီးလိုက်တာရှိရဲပေါ့နော်။ဒီအမျိုးသမီးတွေအတွက်အဲတရားမြတ်တာမှုမရှိဘောနော်တို့ထိခိုက်နေတာတော့ဒီဘယ်လိုပြောမလဲအဲကုစားမှုမရှိဘောနော်ဒါကြောင့်ဒီရိုးရာကိုဒီအမျိုးသမီးတွေအဲပို့ပြီးအားကိုးယုံကြည်လာအောင်ကတော့ဒီအမျိုးသမီးတွေပို့ပြီးတန်ဖိုးထားတင့်တယ်လို့မြင်နေဘောနော
်ပချင်ရိုးရာရပြဿနာတွေကိုဖြေရှင်းကြတဲ့အခါအစစ်တစ်ခုရှိပါတယ်ပထမအစ်မဆိုရင်ရဲရွာတစ်ခုမှာလူအများယုံကြည်အားကိုးသူတွေကိုရိုးရာလူကြီးအဖြစ်သတ်မှတ်ပြီးလူမှုရေးပြဿနာပါဝင်ကိစ္စဝဝကိုသူတို့ရဲ့အဆုံးအဖြတ်ခံယူကြတာဖြစ်ပါတယ်။အဲ့ဒီကနေမဆုံးဖြတ်နိုင်မှဒုတိယသစ်အနေနဲ့ပချင်ရိုးရာစာပေရင်ကျင်းမှုအဖွဲ့ချုပ်ကိုရောက်ရှိလာပြီးဆက်လက်ဖြေရှင်းပေးကြတာဖြစ်ပါတယ်။ရိုးရာအရာလာရောက်ဖြေရှင်းတဲ့အမှုတွေမှာကိုဝင်ရပြီးမှတာဝန်မယူချင်လို့ရောကျေးပေးတာကွဲကွာပြီးနောက်ပိုင်းမွေးလာတဲ့ကလေးကိုတာဝန်မယူတာလူတိမ်မှုရောကျေးပေးတာစတဲ့လူမှုရေးနဲ့သက်ဆိုင်တဲ့အမှုတွေများပြားတယ်လို့ဆိုပါတယ်။ဒီနဲ့အတွင်းရဲရွာကမဖြေရှင်းနိုင်လို့ထွက်ချုပ်ကိုရောက်ရှိလာတဲ့အမှုပေါင်း20မှုရှိတယ်လို့သိရပါတယ်။ရိုးရာရဖြေရှင်းပေးတာကကချင်ရိုးရာတလေထုံးသားမှာပြဋ္ဌာန်းထားပြီးတရားဝင်ဖြစ်က1964ခုနှစ်ကနေစတင်ခဲ့တာဖြစ်တယ်လို့ကချင်ရိုးရာစာပေရင်ကျင်းမှုအဖွဲ့ချုပ်တရားရေးကော်မတီတရားရေးအဖွဲ့ကအတွင်းရေးမှုဦးစကားလာရင်ကပြောပါရဲတကယ့်ရိုးရာအရာဖြေရှင်းနည်းမှာတော့နိနာသူရဲ့အဆုံးဖြတ်ချက်ကဦးစားပေးအလေးထားဆုံးဖြတ်ပေးတာဖြစ်တယ်လို့လည်းသူကဆိုပါရဲလင်မယားကွာရှင်ရမှာလည်းဖောက်ပြန်ခံရသူဖြစ်ခဲ့ရင်သူ့ရဲ့ဆုံးဖြတ်ချက်ကိုအလေးထားတယ်လို့ပြောပါရဲသူက
တို့ဘဝအတွက်ပုံပုံမြမဒုက္ခမျိုးမျိုးပြန်ကြုံတို့ရောက်ကြရဲ့နိုင်ထစင်းမှုဒီဖြစ်တော်ရင်စိတ်ဒုက္ခကာကင်းကြီးဒီအတွက်စိတ်ဒုက္ခရောက်မဲ့အဖြစ်မျိုးဆိုရင်တော့မိမိကြီးဘကဆုံးဖြတ်ချက်ချပြီးမှ꽈တဲ့ဟာတွေကြတော့မိမကို꽈ပြီးစင်ပါပါပါပါပေးရတယ်အလိုမလိုငါတို့ဘာတို့ပေးရတယ်ကမျိုးတွေကိုပြောရမယ်ပေးရမယ်မိနာဖြစ်တဲ့ဒီဟာကိုပေးရမယ်တာတမီတွေအတွက်ခုခုပေါ့ကောအင်းချမ်းကြီးပေါ့ရှိလဲရှိတယ်ပေါ့ရှိဘူးဆိုရင်လည်းကျွန်တော်ပေးရမယ်ဆိုရဟာဒီကတော့ကျွန်တော်တာတမီကိုတာဝန်ယူတာဝန်ခံမတော့သူတို့ဒီဖေးဖြစ်သူကိုတော့တာဝန်ယူဆိုင်တာတော့ရှိတာပေါ့
တရားဥပဒေနည်းအရသွားရင်အချိန်နဲ့ငွေကြေးကုန်ကြမှုတွေရှိပြီးယူရရဆိုရင်တော့တထိုင်သေးနဲ့ကျူးလွန်သူရောလက်နာသူရောနှစ်ဖက်စလုံးကယုံကြည်အားကိုးရတဲ့နေရာကိုခေါ်လာခိုင်းပြီးတော့စစ်ဆက်ညှိနှိုင်းတာဖြစ်တာကြောင့်အချိန်ကုန်ငွေကုန်တက်တာတဲ့အတွက်ယူရနည်းကိုရွေးကြတာဖြစ်တယ်လို့ဆိုပါတယ်မွန်းကြရာတို့အမှုမှဆိုရင်တို့မအမျိုးသားကရှေ့နေဖြစ်ပေမဲ့ယူရနည်းလမ်းကိုပဲတုံးပြီးရိုကျေးပေးတဲ့ကွာရှင်းနည်းနဲ့ကွာရှင်းတာဖြစ်ပါတယ်ယူရနဲ့ဖြည့်ရှင်းတဲ့အချိန်မှာခံရတဲ့သူဖက်ကနေမမမမပြောပေးတဲ့လူရှိရင်တော့တချင်ရိုးရရဖေးရှင်းတာကကောင်းတဲ့ဟာရီလည်းရှိပြီးတချို့သူတွေအတွက်တနည်းတဖုံအဆိုးသေးကအကောင်ဖြစ်သွားတာရှိတယ်လို့တတန်ရှင်းနေသောစာလီထွေကပြောပါတယ်။ဒါပေမဲ့လက်တွေ့မှာတော့ရိုးရဖေးရှင်းနေတွေကနိနာသူဘက်ကိုမရက်တီပဲရိုးရလူကြီးရဲ့တမာတမတ်ကြမှုအပေါ်မူတည်ကနိနာတစ်ထပ်ပိုနိနာရသူတွေလည်းရှိနေတာပါ။သောစာလီထွေက
မတရားဘယ်လိုပဲကိုကိုဆက်မမတရားခံနေရရင်ဒါမှကိုရဲ့ရိုးရာကိုပေါ့နော်အမျက်နိုးကြတယ်လီးစားကြတယ်ပေါ့နော်အဲ့ဒီခေတ်ချိန်ကြီးကအဲ့ချိန်ကျတော့ဟိုမဘင်းလူတွေကလည်း awareness မဖြစ်ဘူးပေါ့နော်ဒီခံရတဲ့လူတွေကလည်း awareness မဖြစ်ဘူး awareness မဖြစ်တဲ့ချိန်ကျတော့ရိုးရာနဲ့ကုစားတာကိုဒီလူပုပ်ကိုအကြောက်လို့ပဲဖြစ်ဖြစ်ပေါ့နော်ကိုရဲ့ဒီတခုခုအပေါ်မှာဆိုရင်တော့ကဘယ်လိုမျိုးကိုယ့်ရဲ့လုံခြုံရေးရပဲဖြစ်ဖြစ်ကိုယ့်ရဲ့ဂုဏ်သိက္ခာရပဲဖြစ်ဖြစ်ရိုးရာကိုပေါ့နော်ဒီလိုမျိုးဘယ်လိုပြောမလဲလက်ခံလိုက်ရတာလည်းအများကြီးရှိတယ်အဲ့ဒီကရိုးရာလူကြီးတွေအကုန်လုံးပေါ့နော်အကုန်လုံးကလည်းဒီအဲကျူးလွန်တဲ့လူပေါ့နော်ကျူးလွန်တဲ့လူဖက်ပါသွားရရှိတယ်ပေါ့နော်အဲ့ဒ
ါဒါပေမဲ့လည်းနိနာသူအမျိုးသမီးတွေဟာတရားဥပဒေအရတရားရင်ဆိုင်ရင်းအစိုးပြတ်ခံယူဖို့အခက်အခဲအသာစီးများစွာရှိနေတယ်လို့ရိုးရရဖြည့်ရှင်းပြန်တော့လည်းမကျေနပ်ပေမဲ့ပြဿနာကိုအဆုံးသတ်လိုက်ရပါတယ်။သောစာလီထွေကပဲ
ရိုးရနဲ့ကတော့အခုစားမှုကတော့ကျမတို့လှုပ်ဖို့ကြတော့မလှုပ်ဖို့ပြောတာမဟုတ်ဒါမဲ့အများကြီးကျမတို့ပြုပြင်ယူရအောင်ပါပေါ့။နောက်ရကျတော့အတိတ်လှုပ်တာတို့ဒီခင်းနေအင်းဒီပေါ့နော်ပြုပြင်ကြောင်းလေးတာတို့ဥဒီဆိုလည်းအဲ့လိုပဲကြောင်းလေးနေရတယ်နော်။ရိုးရကိုကြောင်းလေးခိုင်းတာတော့မဟုတ်ဘူးဒါမဲ့ခုစားမှုကိုကြောင်းလေးခိုင်းတာပေါ့နော်။အဲ့လိုမျိုးတွေအများကြီးလှုပ်ရမှာဖြစ်တယ်ဒါကြောင့်ဥဒီနဲ့ညီပဲကုစားတာကတော့အခုလက်ရှိမှာပေါ့နော်အကောင်းဆုံးဖြစ်နေပါတယ်ဟုတ
်။မမွန်းကြာရာကတော့ရိုကျေးယူပြီးအိမ်ထောင်ပြုခွဲတာကိုမလို့ချင်ခဲ့ပေမဲ့သူမရဲ့အိမ်ထောင်ရေးကိုရိုကျေးအနေငယ်နဲ့အဆုံးသတ်လိုက်ရပါပြီ
။အမျိုးသမီးတွေရိုရဟရဖြစ်ချင်းလာတဲ့အခါမှာပေါ့နော်အမျိုးသမီးတွေမနစ်နိုင်ရအောင်ဒီရိုရမှာဒီအမျိုးသမီးတွေအနေနဲ့အခုမြန်မာနိုင်ငံမှာရှိတဲ့မြန်မာအမျိုးသမီးတွေနဲ့ကိုက်ညီတဲ့အညာတွေပေါ့နော်ကျမတို့ဒီအမျိုးသမီးအဖွဲ့အစည်းတွေစုပေါင်းပြီးတော့ဒီတင်ထားတဲ့ဥပဒေတွေလည်းရှိတယ်ပေါ့နော်ဒါကိုရိုးရာအဖွဲ့တွေရောဒါကိုလေးစားပြီးတော့အတိမတ်ပြုတ်ပြီးဒါတွေကိုရိုးရာရဖြည့်ရှင်းတဲ့အခါမှာလက်တွေ့အသုံးပြုနိုင်ဖို့လိုတယ်ပေါ့အဲ့ဒီလိုအသုံးပြုလာမှပဲတကယ်ပဲဒီအမျိုးသမီးတွေရဲ့အရေးကိစ္စတွေမှာအောင်မြင်နိုင်မလို့ထင်တယ်ပေါ့နော်သူတို့ရဲ့ရှေ့ရိုးဆွဲဒီဥပဒေတွေကတော့ပြောင်းလဲတင့်နဲ့ပြောင်းလဲပြီးမှသင်ဆွဲရတော့မယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မီဂျီနာသတင်းဆောင်တွေကလင်းတောက်အက်စတာဒုအတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒုအတန်တန်လွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့Foundation Hiron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ တို့တန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာနေ့တပါရှင်ယောဂဗျာဆက်ဆိုးကြီးနဲ့ကြုံရရတဲ့2020ခုနှစ်ကတော့လွန်မြောက်လာပါပြီညတဲ့ကအချိန်လေးတစ်တွေအချိန်လေးကောင်းတွေကိုယူဆောင်လာမှာပါလားမျောလင်းချက်တွေနဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ကျမအီတန်စင်ပါရှင်ကေယောကကြုံရတဲ့2020ပြည့်နှစ်မှာအရွယ်ရောက်စမျိုးဆက်စီ generation Z လူငယ်တွေအတွက်အခက်အခဲမျိုးစုံကြုံရပါတယ်မျိုးဆက်စီမတိုင်ခင်မျိုးဆက်ဖြစ်တဲ့ generation Y ဒါမှမဟုတ်လဲ millennial လို့ခေါ်တဲ့1990ပြည့်နှစ်တွေနဲ့2000ပြည့်နှစ်တွေကြားမှာမျိုးရည်တွေတုန်းကတော့2008-2009ကမ္ဘာစီးပွားရေးပြက္ခနဲ့ကြုံခဲ့ရတာကြောင့်ပညာရေးနဲ့အလုပ်ကံခွင်လန်းတွေကိုထိခိုက်ခဲ့ရပါတယ်။အဲဒီတုန်းကထပ်ပို့ပြီးတော့ဆိုးတဲ့အခြေအနေကိုကေယောဂါကြောင့် Gen Z လူငယ်တွေကြောအမှာကိုစိုးရိမ်နေကြပြီးတော့ကေယောဂါကြောင့်ရတဲ့စိတ်ပီစီမှုက Gen Z လူငယ်တွေအပေါ်မှာရင်းရှည်တက်ရောက်မှုရှိမှာကိုစိုးရိမ်နေကြပါတယ်။ရှာဖန်းဟာမကြသေးခင်ကမှတရုတ်နိုင်ငံဝူဟန်မြို့ကတက္ကသိုလ်တစ်ခုကနေပြီးတော့အကပညာနဲ့ပွဲရထားတာဖြစ်ပါလေ။ကိုဗစ်ကရောဂါစတင်ခဲ့တဲ့ဝူဟန်မြို့ဟာအထူးသဖြင့် 2020 ရဲ့ပထမ၄လမှာအတော်ထိခိုက်မှုတွေများခဲ့တဲ့အကြောင်းဝူဟန်မြို့ကတွေကပြောပါလေ။ဝူဟန်မြို့မှာ86ရက်ကြာအသွာလာကန့်သတ်ချက်တွေလော့ကဒေါင်းရုတ်တရက်ချခဲ့တာကြောင့် January 23ရက်နေ့နောက်ပိုင်းမှာဝူဟန်မြို့ဟာတရုတ်ပြည်ကတခြားမြို့တွေနဲ့လုံးဝအဆက်အသွယ်ဖျက်ခဲ့ရပါလေ။တခြားနိုင်ငံတွေမှာအသွာလာကန့်သတ်ချက်အမိတ်မချခင်အချိန်မှာကလေးကဝူဟန်မြို့ကလော့ကဒေါင်းချခံရတာဖြစ်ပါတယ်
။2021 的时候希望我的工作可以更加顺。
2021မှာကျွန်တော်အလုပ်ကအဆင်ပြေပြီးအတွေ့အကြုံနဲ့ပတ်စံတွေပိုရဖို့မျှော်လင့်ပါတယ်။2021က2020လောက်တော့အပူမဆိုးနိုင်ဘူးမလား။ပိုကောင်းတာတွေဖြစ်လာမှာပါ။အိမ်ဝယ်ဖို့ပတ်စံပူချနိုင်မယ်လို့မျှော်လင့်ပါတယ်။2020ပြည်နှစ်ကကျွန်တော်အတွက်ကောင်းတဲ့နှစ်လားဆိုးတဲ့နှစ်လားဆိုတာပြောရခက်ပြီမဲ့ဘယ်တော့မှမေးလို့မရတဲ့နှစ်တစ်နှစ်ဖြစ်မှာတော့သိချပါတယ်။ကယောကကြောင့်ကျွန်တော်ကြောင်းစင်ပွဲလဲမကျင်းပပြစ်ပဲအွန်လိုင်းကနေပဲပွဲယူခဲ့ရပါတယ်။ဒါကြောင့်ကျွန်တော်ကြောင်းနေဘက်တွေကိုတေချာနှုတ်ဆက်ခွင့်မရခဲ့ပါဘူး။ဒါကကျွန်တော်တို့ရဲ့စိတ်မကောင်းစရာကိစ္စတစ်ခုဖြစ်ပါတယ်။ပြည်သူတွေချင်းချင်းခိုက်ရံမဖြစ်ပွားပဲချင်းချင်းမြစ်တာနဲ့ငင်းငင်းကြဲကြဲနေတဲ့နယ်လို့ထင်ပါတယ်။အားလုံးတူတူကြုံနေရတဲ့ကယောကကိုဖြေရှင်းနိုင်ဖို့အားလုံးတိုင်တိုင်မင်မင်လှုပ်ဆောင်တင်တယ်လို့ထင်ပါတယ်
။တောင်ကိုရီးယားနိုင်ငံကတော့အစောပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိသလောက်ဖြစ်ခဲ့ပေမဲ့မကြခင်ရက်ပိုင်းမှာတတိယကြော်ဖြစ်ပိုဆိုးတဲ့ကိုဗစ်ကူးစက်မှုတွေထပ်တိုးလာတာကြောင့်အသွာလာကန့်သတ်ချက်တွေပြန်ပြီးတော့ချထားရပါတယ်။အွန်လိုင်းကနေပဲစတင်နေရတဲ့အတွက်အထူးသဖြင့်တက်တူဝင်ငွေဆောင်ရွက်ဖြည့်ဖို့ပြင်ဆင်နေတဲ့ကျောင်းသူကျောင်းသားတွေအတွက်စိတ်ဖိစီးမှုတိုးပါတယ်။2020အတွက်တက္ကသိုလ်ဝင်ငွေစာဝေးပွဲကိုစီစဉ်ထားတာထက်တစ်လနောက်ဆုတ်ခဲ့ရပြီးတော့နိုင်ငံတော်ကကျောင်းသား5သိန်းလောက်ကလည်း7နှစ်ကြာဖြည့်ရတဲ့စာဝေးပွဲကို plastic အကာတွေခံနှာခေါင်းစည်းတွေဝတ်ပြီးတော့ဖြည့်ခဲ့ရတာပါအသက်18နှစ်အရွယ်တောင်ကိုရီးယားကျောင်းသူလီဂါယောင်းကတော့သူနောက်နှစ်စာဝေးဖြည့်တဲ့အချိန်မှာကယောဂါကြီးပြီးပါစေလို့ဆုတောင်းနေပါတယ်သူဆုတောင်းနေတာနောက်တစ်ခုရှိပါသေးတယ်နောက်နှစ် 2021 မှာသူ့အကြိုက်ဆုံး BTS အဆိုတော်အဖွဲ့ရဲ့စင်တင်ဖြော်ပြပွဲကိုစိုးမျိုးတော်မှာလူကိုယ်တိုင်သွားကြည့်ချင်တာပဲဖြစ်ပါတယ်။
ညောင်စရောဆောင်းတဲ့ညောင်ဧကုပ္ပစာရီခါယွန်နီတာ
မင်္ဂလာပါရှင်။တမိနာမေကလီကန်ဟွန်းပါအသက်18နှစ်ရှိပါပြီ။နောက်နှစ်မှာတက္ကသိုလ်ဝင်တဲ့ဆောင်းပွဲကိုကောင်းကောင်းဖြေနိုင်ပြီးတမိတက်ချင်တဲ့တက္ကသိုလ်ကိုတက်ခွင့်ရမယ်လို့မျှော်လင့်ပါတယ်။နှာခေါင်းစည်းတက်စရာမလိုပဲ BTS စင်တင်ဖြော်ပြပွဲကိုကိုယ်တိုင်သွားကြည့်ဖို့မျှော်လင့်ပါတယ်။ BTS ဟာတမိအတွက်တော့အားစိတ်လိုပါပဲ။ဒါကတော့သွားမကြည့်နိုင်အောင် COVID ကရောဂါကပိတ်ပင်တဲ့အတွက်အရာစိတ်တုံးမိပါတယ်။သမီးရဲ့အခန်းကနေပဲ BDS ကိုကြည့်နိုင်တဲ့အတွက်လည်းစိတ်မကောင်းဖြစ်မိပါတယ်။ BDS အဖွဲ့ရဲ့နှစ်ကုံမှာကျင်းပနေကြဖြော်ပြပွဲကိုတော့သွားမကြည့်နိုင်တာအရာစိတ်မကောင်းဖြစ်မိပါတယ်။ငယ်ငယ်ကလေးကကိုယ့်ဘာကိုယ်ဗီဒီယိုရိုက်ပြီးမျှဝေရလုပ်ခွေတဲ့အတွက်အခုလို online ကနေစတင်ရတာတိတ်တော့မခတ်ပါဘူး။ဒါပေမဲ့တကယ်ချင်းတွေနဲ့လည်းမတွေ့ရအိမ်မှာပဲတယောက်တည်းနေရပါတယ်။တကယ်ချင်းတွေကိုအရန်တရီရပါတယ်။နှ
2020နှစ်စတုန်းကအသက်23နှစ်ပြည့်သွားခဲ့တဲ့အီတလီနိုင်ငံခရီမန်မြို့ကအဲလီဇာဒိုဆန်နာကတော့ဝိဇာဘွဲ့ယူပြီးရင်အီတလီနိုင်ငံရဲ့အကောင်းဆုံးတက္ကသိုလ်တစ်ခုမှာမဟာဘွဲ့ဆက်ပြီးတော့တက်ဖို့မျှော်လင့်ခဲ့ပြီပဲလေ။အီတလီနိုင်ငံဟာကယောဂါကြောင့်အထည်အနာဆုံးဥရောပနိုင်ငံတစ်ခုဖြစ်လာတာကြောင့်သူ့အစီအစဉ်တွေလည်းကမောက်ကပဖြစ်သွားပါတယ်။သူ့ဘွဲ့ယူရနေဟာအီတလီနိုင်ငံမှာလော့ခ်ဒေါင်းတွေပထမဆုံးခြားတဲ့နေ့နဲ့တိုက်ဆိုင်နေတာကြောင့်ဘွဲ့နှင်းသဘင်ကိုမိသားစုဝင်တွေမလာဘဲနဲ့ဆင်နွှဲခဲ့ရပါတယ်။အခုချိန်မှာတော့သူဟာမိဘအိမ်မှာပြန်နေပြီးတော့အင်းကနေပဲမဟာဘွဲ့ကိုတက်ရင်းနဲ့မိသားစုကိုဝိုင်းဝန်းပံ့ပိုးပေးနေပါတယ်။
Ha impattato moltissimo sulla mia vita.
Insomma, papà ha due assurdi a piedi che yoga gala ga mia sua te ya pare. Da bime tingan sa le a mia ji ya pare. Insomma mi da su le toro a thi na twa pare. Prathama ta kha a twa ala kan ta che cha ro nga insomma ro in naw su ma ni thai ma kaung ne du ri ne ni ya da a to khet khe pare. Di chein ma insomma ga ta ein long kaisa si man ya de a twe ta win ne mia pi sait phi si mu le mia pare.တော်တော်စိတ်ပင်ပန်းပါတယ်2021မှာပုံမှန်လိုနည်းနည်းပြန်ဖြစ်လာဖို့မျှော်လင့်ပါတယ်လူတွေလည်းအိမ်မြင်ကိုလွတ်လွတ်လပ်လပ်ပြန်ထွက်နိုင်ဖို့မျှော်လင့်ပါတယ်တင်ငယ်ချင်းတွေနဲ့ကော်ဖီဆိုင်ထိုင်ခွင့်လေးတော့ပြန်ရကြင်ပါတယ်အများကြီးမလို့ကြင်ပါဘူးကြောင်းတက္ကသိုလ်အလုပ်စပွဲတွေမှာပြန်ထိုင်နိုင်ဖို့လေးပဲတောင်းဆိုကြင်ပါတယ
်2020အစမှာရုရှားကနေအီတလီနိုင်ငံကိုပြောင်းနေပြီးတော့Venice Biennale အနုပညာအဖွဲ့ရဲ့ရုရှားနိုင်ငံဆိုင်ရာပြာခန်းတွေမှာအလုပ်လုပ်ဖို့အတွက်အသက်23နှစ်အရွယ်ဂါလီနာအက်စကယ်ရော့ဂိုလစ်ဟိုဘာကပြင်ဆင်ခဲ့ပေမဲ့လည်းကယောဂါချင်းတွေကြောင့်လက်တွေ့ဖြစ်မလာခဲ့ပါဘူး။ခီးသွားခွင့်တွေပေးလိုက်တာကြောင့်ခတ်မဲလို့ရထားတဲ့အလုပ်လည်းမရတော့ပါဘူး။ဒီစားအသွားလာကန့်သက်တဲ့ April ကစပြီးတော့ရုရှားနိုင်ငံမော်စကိုမြို့တော်ကတိုက်ခတ်မှာပဲမိသားစုတငယ်ချင်းတွေနဲ့အတူတူနေခဲ့ရပါတယ်။ဒီလိုမရပါပဲလေနောက်အလုပ်တစ်ခုရှာမဲ့အစားနောက်နေ့ကျတော့မှယောမမျိုးမှာအစားတောင်းသိပ်ပံဘာသာရက်နဲ့မဟာဘွဲ့တက်မယ်ဆိုပြီးတော့ဆုံးဖြတ်လိုက်ပါတယ်လူငယ်ရွယ်အတွက်တော့ကယောဂါကြောင့်ပြောင်းလဲရတဲ့နေ့စဉ်ဘဝတွေကိုနေသားကြအောင်နေဖို့မခဲယဉ်ဘူးလို့ထင်ပြီးတော့ကယောဂါကြားကအစိုးရကအကောင်းထွက်လာနိုင်တယ်ဆိုပြီးတော့လည်းသူကပြောပါတယ်
2020ဟာအနည်းဆုံးကျမအတွက်ပိုကောင်းမယ်လို့တော့မျှော်လင့်ပါတယ်ကျမတသက်လုံးဖြစ်ကျင်ခဲ့တဲ့အတိုင်းယောမမြို့ကိုပြောင်းလဲပြီးစတင်ရင်အီတလီနိုင်ငံတော်ခီထွက်မယ်လို့အစီအစဉ်ထားခဲ့တာပါ2020ကုန်တာကိုစူးစူးညံ့ညံ့ကပွဲတွေကျင်းပရလောက်အောင်ကောင်းနေနေတော့မဟုတ်ပါဘူးကျမတို့လူသားတွေဘလောက်တောင်ထိခိုက်လွယ်ပြီးတော့ဘလောက်ထိကြိုတင်ပြင်ဆင်ထားမှုမလုံလောက်သလဲဆိုတာကို2020ကပြသလိုက်တာပါသူ့ဘော်တူဖေးမှကူညီပြီးတော့ချစ်ချင်းမေတ္တာတွေမျှဝေတာကိုပဲလို့ချင်ပါတယ်အချိန်မရွေးအချိန်အနည်းအရရကြောင်းလူသားစုကြီးပြိုလဲသွားနိုင်တယ်ဆိုတာကိုလူတွေမျှနေတတ်ကြပါတယ်ကျမတို့ရဲ့မြေကဘာကိုပို့ပြီးဆက်ပြီးတော့တဘာဝပဝန်းကျင်ကိုပို့ထိန်ထိန်တက်ပါတယ
်။ကင်ညာနိုင်ငံကအသက်18နှစ်အရွယ် Jacqueline Bosibori ကတော့သူ့ကိုယ်ဝန်ရှိနေတာကိုသူ့အမေမသိအောင်လို့အင်ဂျီအပွားကြီးကိုဝတ်ပြီးတော့မွေးကန်ဒီအချိန်ထိတိုးဝှက်ထားခဲ့ပါတယ်။2020နိုဝင်ဘာလတုန်းကကလေးမွေးခဲ့တာပါ။ကင်ညာနိုင်ငံမှာမိဘတွေတနေ့ကအလုပ်သွားချိန်မှာတပီးမင်းကလေးတွေကိုအိမ်မှာအမြဲတမ်းတယောက်တည်းထားခဲ့ရတဲ့နောက်ဆက်တွဲအနေနဲ့စေကျော်တဲ့အရွယ်လူငယ်တွေကိုယ်ဝန်ရှိတဲ့နှုံကတဟုံထိုးတိုးလာပါတယ်။အသွာလာကန့်သက်ချက်တွေချမှတ်ထားတဲ့အချိန်မှာတော့မှအသက်18နှစ်မပြည့်ခင်မှာပေါင်းတဲ့နေထိုင်မှုတွေအပါအဝင်လိင်ပိုင်းဆိုင်ရာစော်ကားမှုတိုင်ကြားချက်တွေဆက်တိုးလာတဲ့အပေါ်မှာလည်းစစ်ဆေးဖို့ကညာသမရကဇူလိုင်လတုန်းကအမိန့်ထုတ်ခဲ့ပါတယ်။စေကျော်တဲ့အရွယ်နဲ့မိခင်ဘဝရောက်သွားတဲ့ Jacqueline Bosibori ရဲ့အိမ်မက်ကရှိနေတရားဖြစ်ဖို့ကြောင်းတက်ခြင်းပဲလေ2020မတ်လကလေးကစပြီးတော့ကင်ညာနိုင်ငံကကျောင်းတွေပိတ်ထားခဲ့ရပါတယ်2021 January လမှာကျောင်းပြန်ဖွင့်တဲ့အခါမှာလေကျောင်းလကမပေးနိုင်လို့ကျောင်းပြန်တက်နိုင်ပါမလားဆိုပြီးတော့အမေရတဲ့အချိန်မှာရှိနေပါတယ
်2020 was a bad year for me
မမျှော်လင့်မဲ့ကိုဝင်ရခဲ့တဲ့အတွက်2020ပြည့်နှစ်ကကျွန်မအတွက်ခက်ခဲတဲ့နှစ်လို့ပြောလို့ရပါတယ်ကျမကလေးလေးကိုဘေးကင်းကင်းနဲ့မွေးနိုင်ခဲ့တော့ဒီနှစ်ကကောင်းတဲ့နှစ်လို့ပြောရင်လည်းရပါတယ်။တစ်နှစ်လုံးကိုဝင်အကြောင်းပဲတွေးနေမိတယ်။ဘလို့မွေးမှလဲဘတော့ကြောင်းပြန်တက်ရမလဲ။ကြောင်းပြန်တက်ခွင့်ရရောရပါမလားလို့တွေးပူမိနေတာပါ။2021ကကောင်းတဲ့နှစ်ဖြစ်မယ်လို့မျှော်လင့်ပါတယ်။ကြောင်းပြန်တက်ချင်ပါတယ်။ကာကွယ်ဆေးရပြီးလူတွေလည်းပုံမှန်လူနေမှုဘဝကိုပြန်သွားနိုင်မှာပါ။အရင်လိုလက်ဆွဲနှုတ်ဆက်နိုင်ပြီးအရင်တုန်းကအလုပ်တွေကိုပြန်လုပ်နိုင်မှာပါ။ကာကွယ်ဆေးထွက်ရင်တော့2021ကကောင်းတဲ့နှစ်ဖြစ်မှာအသေးချပ
ါကယောဂါစဖြစ်ချိန်တုန်းကအသက်22နှစ်အရွယ်ဗလီရီယာမူဂီယာကကယ်လီဖိုးနီးယားအစိုးရတက္ကသိုလ်မှာတတိယနှစ်ကျောင်းကျန်နေရဖြစ်ပြီးတော့ကျောင်းစည်းကမ်းမှာအချိန်မှန်အလုပ်လုပ်နေကြတာဖြစ်ပါတယ်အဲ့နောက်ပိုင်းမှာရုတ်တရက်ကြီးဆိုသလိုအတန်းတွေကိုလည်းအွန်လိုင်းကနေပြောင်းပြီးတော့တက်ရပြီးတော့ကျောင်းစည်းကမ်းအလုပ်လည်းပြုတ်သွားတာကြောင့်ဝင်ငွေမရှိတော့ပါဘူး Chang Zago Ion Sight Nambu Dra, Muya Ni Lea Sight and Muma, Piang Nikiabari. Didra Drama Tuha, Internet Seminar Website Penny Mu, Puella the Bay Season Mune, Graphic Design, Yopia Alasin and Nibinari Duda Ang, Kuba and Tima Lila Kibari. Mexico Ani, American Angango, Shui Piang Ni Tainu, Mibari Netu, Nuyadima, Sibi Chama, Sibi Wang Chapo, Sibi Diri Kuyinet, Wumi Shagayabari. Nang Ni Milama, Duga Boyama Pipari. Boya being a low den yabu garo, a kusiwa itini mamalu lavau, Timele Dugaro, a gami, Pionina Pipari.
For 2021, I really hope the world starts to move back to how it used to be. I hope back to the
Yelonga Nimu Tangu Ponsamu, Pianchi Anglo, Natang Nasetima, Sapio Melu de Gayo, Mjolimare. Kagwe Se Torale, Amin Biro, a Lopio de Rile, a Lopit, Damam Hoi, Kayoga Matangin, Lonita, Loniari, Pianyabu, Mjolimare. Chang Ri Pianpu Biro, Clearly, Chang Pian Tanhaibu, Mjolimare. Chama Jambi Doyenle, Puen in the Bank Kanago, Luku Rai, Takuyamelu, Mjolimare. Kayoga Galaji, Miamian Pibiro, Yenonga Lube, Miamian Pianpi Sijani Babi.
Like many of us, the pandemic affected me in more ways than one.
The Chatu Rilue, Kayoga Jiga, Tamaya Bawab, Apo, the Pabansongani, Tayami Bare, Malarunga, Lopio Dwake Biro, Kuti, Lopian Shalomia de Babu, Chama Juju Sasa, Yagere, Logani, a Pilkanya, a Dreadago, same Gam Tiavare. Jama Jama Sadri Tenyarago, a Loma Ledri at Don Chanai Nidaba. Takado Dayare at Rijong, Lemiaro de Lu, Pamau Kari, the Nejendunele, Maduyaro Bau, Jangwin and Lanshao Dora, Sajidaima, Saja Dalumu, Takado Jangu Jang Dabawa, at Rijong, Lemian Hainovau, Jamami, Majora, Kanshiro, Soyin Yavare, Dabime, Kayoga Jang, Baduma, Atamatirago, Jesu de Yamava, Jamami, Makanai Nove, Boku Kayam, Lasrago, let the Nidanit, Baby Puni Yavare. Sagabio made the machine at Rale, Jamai Sabu Bamuga, both Sola Vare. Tenetanate, they did do Poku Kayare do Yedragale, Dolarago, the Dinner and Matuinia, the Nagente Shabugale, Pinaimule, Ibra Mirunga's Lucian, Jamasa Pizimu Jam Yagevare, Jamsaule, Ioma Sina no, a loaded less Sajan Zago Machirao, Jamaya Sabu in Madrugule, Pimpy Lights immediately, Tabime, Coco Go, you side bureau, say Jamma, Nida and Nilan, Religion at Kama, say that Daya Yavare. A cool chain maro, say Jamma Yi Gang, Natang Nese, Pinigo, Sonta Nina, Wanda Miware.
Natang Nese, Pinima, Tibiare, Kaba, Yayaga, Lungere, Danu Reparishi. Natang Nese, Pinima, Kayoga Chow, Luzo, Uezongo, Pabanzo, and the Yamurishi, so we melee. Natang Nese Tikuro, a gummy, and Biro, Juzo Nijara, Piparishi.
မင်္ဂလာပါညနေတဲ့ဒုတိယနေ့အခွဲကတင်ဆက်တဲ့တိဘုအစီအစဉ်ကိုVOA မြန်မာပိုင်းစနေညတီဗီမဂ္ဂဇင်းမှာနှစ်ပတ်တစ်ခါကြည့်ရှုနိုင်မှာဖြစ်ပါတယ်မြန်မာနိုင်ငံဒေသတွေမှာဖြစ်ပွားနေတဲ့လူအခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုကိစ္စရပ်တွေနဲ့ပတ်သက်လို့ညနေတဲ့အခွဲကတွေ့ရှိထားတဲ့လေ့လာတွေ့ရှိထားတဲ့အချက်အလက်တွေကိုဆွေးနွေးတင်ပြမှာဖြစ်တဲ့ဒုတိယနေ့အစီ
ဒေသခံလူမှုဘော်ရိုက်ခတ်မှုတွေရေကောက်ဝဲအလွန်ကာလပြောင်းလဲတဲ့တွေနဲ့ပတ်သက်လို့တွေ့ရှိတဲ့အချက်အလက်တွေပေါ်အခြေခံပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်ကျမတော့အေးဟန်ပ
ါကျွန်တော်မိုးထက်နေပါအေးမဟင်းရေဒီတစ်ခေါက်ကတော့လေကျွန်တော်တို့ဒီဒီဇင်ဘာတစ်လလုံးမှာဖြစ်တဲ့ဒီဟိုနေငယ်ကြီးနဲ့ပတ်သက်တဲ့ဒီကိစ္စလေးတွေဆက်ဆွေးနွေးကြည့်အောင်ပေါ့နော်အထူးသဖြင့်တော့ဒီတိုက်ပွဲတွေကိစ္စကျွန်တော်ဆက်ဆွေးနွေးကြည့်ကြတယ်ဟိုပထမဆုံးပြောချင်တာကတော့ကျွန်တော်ရခိုင်ပြည်နယ်ရဲ့အခြေအနေပေါ့ရခိုင်ပြည်နယ်မှာဒီဒီဇင်ဘာတစ်လလုံးမှာတော့တိုက်ပွဲတွေမရှိနေတော့ဘူးပေါ့နော်ဟိုရှေ့ဒီကျွန်တော်တို့ဒီလူမလာကတဲ့ကနေမရှိရတဲ့တိုက်ပွဲတွေကအခုဒီဇင်ဘာလထိလဲအဲမရှိနေဘူးပေါ့နော်ဒါစိတ်ချမ်းသာကြကောင်းနေလို့ပြောလို့ရတယ်ပေါ့လေဒါပေမဲ့တစ်ဖက်ကတော့မရှိလဲဆိုတော့ကျွန်တော်တို့ဂျားထဲမှာဒီမြေပြင်ပိုင်းပောက်ခွဲတာ3ခါဖြစ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ3ခါဖြစ်တဲ့အခါမှာလည်းဒီအရင်တုန်းကဖြစ်တဲ့အခောက်တွေလို့ပေါ့နော်ဒီတက်မတော်နဲ့ဒီရခိုင်တက်တော်နဲ့ဂျားထဲမှာအပြန်အလှန်ဆွဆွဲတာမျိုးတွေအပြန်အလှန်ပြောဆိုတာမျိုးတွေမတွေ့ရတော့ဘူးပေါ့မတွေ့ရတော့ဘူးဒါပေမဲ့အဲ့မှာတတိထားမဲ့အချက်ကဘာဖြစ်လဲဆိုတော့ဒီအာစာဆိုတဲ့နာမည်ကိုပြန်ပြီးထုတ်သုံးလာတာပေါ့တက်မတော်ဘက်ကနော်ဒါကျွန်တော်တို့တတိထားပြီးတဲ့အတိုင်းဒီအရင်ဒီရခိုင်မှာပြိပခါတွေပေါ့နော်ဒီလူမျိုးရေးပြိပခါတွေဖြစ်တဲ့အချိန်မှာလည်းဒီအာစာဆိုတဲ့နာမည်ကပေါ်လာတယ်ဒီဂျားထဲမှာကျွန်တော်တို့အေးဆိုတာပေါ်လာတယ်အဲအဲ့ဒီကနေမှအခုဒါအာစာဆိုပြီးပြန်ပေါ်လာတာဟာကျွန်တော်တို့ဒါကြောက်စရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့လေဆိုတော့နောက်တစ်ဖက်မှာတော့လေသူကဘာဖြစ်လာတော့ဆိုတော့ရခိုင်မှာတိုက်ပွဲတွေမရှိတော့ပြီမဲ့ကျွန်တော်တို့ဒီရှမ်းမြောင်းနဲ့ကျွန်တော်တို့ဒီဘက်ကရင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာတယ်ဆိုတော့တိုက်ပွဲအားလုံးပေါင်းဘယ်ကြိမ်ဖြစ်လဲဆိုတော့ကျွန်တော်တို့ဒီလအတွင်းမှာပဲကျွန်တော်တို့ကတိုက်ပွဲအားလုံးပေါင်း18ကြိမ်ဖြစ်တယ် ဆက်ကုန်တဲ့ချိန်ဖြစ်တယ်ဒီရှမ်းပြည်မှာကျွန်တော်တို့ဒီအားလုံးစက်၄ချိန်ဖြစ်ပြီးတော့ဒီကရင်ပြည်နယ်မှာ၃ချိန်ဖြစ်သွားတယ်ပေါ့ဆိုလိုတာတော့ဒါပေမဲ့ဟိုရှမ်းပြည်မှာတော့ဒီအားလုံးဒီစက်၄ချိန်ဆိုပေမဲ့၁၇ချိန်ကဒီတို့ဒီဟိုအေးအိုချင်းဖြစ်တဲ့ပေါ့နော်ဒီ ဒါကတော့ကျွန်တော်တို့ဒီရှမ်းပြည်နယ်မှာတော့အရင်ကလည်းဂျိုဂျာဂျိုဂျာဒီတိုက်ပွဲတွေဖြစ်တာမျိုးတွေရှိတယ်ပေါ့နော်ဒီဟိုအပြစ်ခတ်ရစဲကြီးတွေပါလို့ဂျင်ညာထားရမယ်ရှိတယ်ဒီလက်နက်ကင်ကြားတွေထဲမှာလည်းဖြစ်တာမျိုးရှိတယ်ပေါ့ဆိုတော့ထူးခြားတာကရင်ပြည်နယ်ကရင်ပြည်နယ်မှာကဒီဟိုက ဟိုဒါဒီနည်းနည်းဟိုဆိုးရင်ညာကောင်းနေပေါ့နော်NCA လက်လက်မှတ်ထိုးပြီးသားထဲမှာလည်းပါနေတာပေါ့လေပါနေတော့ပြဿနာပါရှိလဲဆိုတော့ဟိုဒီဟိုကျွန်တော်တို့ဒီဒေသခံတွေပြောကြတဲ့အရာဆိုရင်ဒီ၃ချိန်ဖြစ်ပြီးသွားတဲ့အပြင်ကိုကျွန်တော်တို့ကထပ်ပြီးတော့ဒီဟိုဆက်ပြီးတော့တိုက်ပွဲတွေဖြစ်လာမဲ့အရေးအယောင်ပေါ့ဒီဆိုးရင်ချက်တွေလည်းဒီဒေသခံတွေမှာရှိတယ်ပေါ့ဒါကတော့ကျွန်တော်ချင်တယ တဲ့ဒေတာတွေပေါ့နော်ကျွန်တော်ဒီဒီဟိုတိုင်းနယ်နဲ့ကိုင်းနေတဲ့ဒီတက်မတော်နဲ့ဈာထဲမှာထိတွေ့နေတဲ့ဒေတာတွေအကုန်လုံးကိုကျွန်တော်တို့ကကြည့်နေဖို့လိုတယ်နောက်တစ်ခုကကျွန်တော်တို့ဟိုကျွန်တော်တို့နေမဟုတ်ဘူးပေါ့နော်ဒီပြည်သူတစ်ခုလုံးကလည်းကျွန်တော်တို့ဒီအခြေအနေကိုကျွန်တော်တို့ကြည့်ပြီးတော့ဒီငင်းငင်းကြီးအတွက်ကျွန်တော်တို့ဟိုဆက်ဆောင်ကြည့်ပေးကြဖို့လိုတယ်ပေါ့နောက်တစ်ခုထပ်ပြောနေတာကတော့လေကျွန်တော်တို့ဒီရခိုင်မှာတိုက်ပွဲတွေရက်နေပြီမဲ့ဒီကာလကြာရှည်ပိတ်ထားတဲ့ဒီ internet ပေါ့ဒီ internet အသုံးပြုခွင့်ကိုပြန်ပြီးတော့အခုချိန်ထိဖွင့်မပေးသေးဘူးပေါ့နော်အဲ့တော့ကျွန်တော်နည်းနည်းဟိုမက်ရေးဟန်ကိုမေးချင်တာလေဒီတက်မတော်နဲ့ဒီတိုင်းနာလက်နဲ့ကိုင်နေကြမှာပဲဖြစ်ဖြစ်အစိုးရနဲ့တိုင်းနာလက်နဲ့ကိုင်နေကြမှာပဲဖြစ်ဖြစ်ဒီငင်းငင်းကြီးဆွေးနွေးမှုတွေဒီတွေ့ဆုံတာတွေဘာတွေများရှိရောပေါ့အဲ့ဒါလေးကျွန်တော်နည်းနည်းဆွေးနွေးကောင်းမှာတယ်မင်းရယ်
ဟုတ်ကဲ့ဒီတစ်ပတ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ညီမကဆွေးနွေးပေးတင်တာကတော့ဗောနော်ဒီတစ်ပတ်ဟိုဒီဒီဇင်ဘာလထဲမှာဟိုငင်းငင်းရေးဆွေးနွေးပွဲက6ကြိမ်ဖြစ်ခဲ့တယ်ဒီဆွေးနွေးပွဲကိုဟိုဒီထဲမှာထူးကြတာကဗောနော်ဒီ2018နှစ်ကုန်ပိုင်းကနေစပြီးတော့ဒီတက်မတော်နဲ့အေအေတို့ကဟိုရခိုင်ပြည်နယ်မှာသူတို့တိုက်ပွဲတွေဟိုဖြစ်ခဲ့ဗောနော်တိုက်ခဲ့တွေဖြစ်ခဲ့တာကိုရက်ပြီးနိုဝင်ဘာလလောက်မှာရက်ပြီးတော့ဒီဒီဇင်ဘာလ9ရက်နေ့မှာဒီဟိုကထိန်ချုပ်နေမြေဖြစ်တယ်ပန်းဆန်းမှာသူတို့နှစ်ဖွဲ့ကထိတိုက်တွေ့ပြီးတော့ဒီငင်းငယ်ကြီးအတွက်ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ဟိုဆွေးနွေးပွဲပြုလုပ်ခဲ့ကြတယ်ပေါ့နော်ဒီဆွေးနွေးပွဲကဟိုဘာရလက်ထွက်ပေါ်လာတယ်ဆိုတာတော့နှစ်ဖွဲ့လုံးကဟိုထုတ်ပြန်ထားခြင်းမျိုးတရားဝင်ထုတ်ပြန်ထားခြင်းမျိုးတော့မရှိဘူးပေါ့နော်ဒါပေမဲ့တမတော်ရဲ့သတင်းစကားတွေရတော့ဒီဆွေးနွေးပွဲကသူတို့နှစ်ဖွဲ့အတွက်ဟိုငင်းငယ်ကြီးမှာအပြုသဘောဆောင်နေဆိုတဲ့ပုံစံမျိုးတော့ပြောထားတာမျိုးရှိတယ်ဒီနောက်ထပ်ဟိုဆွေးနွေးပွဲတစ်ခုကတော့မျိုးသားပြန်လည်တင့်မြတ်ကြီးပေါ့နော်မျိုးသားပြန်လည်တင့်မြတ်ကြီးနဲ့ငင်းငယ်ကြီးဘူဟုဌာန NBC မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲပေါ့နော်အဲဆွေးနွေးပွဲလေးကတော့ဟိုဒီအစိုးရလွှတ်တော်တမတော်ပေါ့နော်သူတို့သုံးဝန်းဆောင်ပါတဲ့ဒီဟိုဆွေးနွေးပွဲသူတို့ကဒီဗားရီဆွေးနွေးခဲ့တယ်ဆိုရင်ဒီငင်းငင်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်မှုဘယ်လိုလုပ်ကြမလဲဆိုတဲ့ပုံစံမျိုးသူတို့ဆွေးနွေးခဲ့ကြတယ်။ဒီဆွေးနွေးပွဲရဲ့ဟိုရာလကသူတို့ဟိုဒီလက် NC လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကြီးနဲ့သူတို့ငင်းငင်းရေးစကားဆက်ပြောသွားကြမယ်။ပြီးတော့ NC မထိုးထားတဲ့တဲ့ဒီအဖွဲ့ကြီးနဲ့လည်းသူတို့ဟိုငင်းငင်းရေးကိစ္စတွေတွေ့ဆုံဆွေးနွေးသွားမယ်ဆိုတဲ့ပုံစံမျိုးသူတို့အဲ့ဒီရာလမျိုးထွက်ပေါ်ခဲ့တယ်ပေါ့နော်။အဲ့ဒီဒီဇင်ဘာလပထမပတ်ထင်မှာပဲဒီအစိုးရအရာရှိတွေဥဆောင်တဲ့အဖွဲ့နဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီပေါ့နော် KMPP သူတို့ကနေပြီးတော့ဒီသူဗီဒီယိုကွန်ဖရင့်နဲ့ဒီငင်းငင်းရေးကိစ္စတွေပေါ့နော်ရှေ့ဆက်မဲ့ငင်းငင်းရေးကိစ္စတွေကိုသူတို့ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ထွက်ပေါ်လာခဲ့တယ်ပေါ့နော်အဲ့ဒီဆွေးနွေးပွဲရလဒ်ကဟိုဘာဆိုတာတော့ဟိုငင်းငင်းရေးကိစ္စဆွေးနွေးတယ်လို့ပဲထွက်ခဲ့တယ်ပေါ့နော်ဒါပေမဲ့ KMPP ဘက်ကဟိုထွက်လာတဲ့သတင်းစကားတွေအရတော့ဒီဆွေးနွေးပွဲကနေပြီးတော့ပေါ့နော်သူတို့အဖွဲ့ကဒီငင်းငင်းရေးလုပ်ငန်းရက်ထရက်တန်ထားတဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေကိုဟိုအခြေအနေပြလို့ချင်းချက်ချင်းစတင်ဖို့ပေါ့နော်သူတို့ဘက်ကတောင်းဆိုခဲ့တယ်ဆိုပြီးတော့အဲ့ဒီပုံစံမျိုးတော့ဟိုဆွေးနွေးပွဲရလဒ်အဖြစ်ပေါ့နော်ဒီ KMPP ဘက်ကပြန်ပြောတာကိုကြားရတယ်ပေါ့ ဒီတစ်လားလုံးရဲ့ငင်းငင်းဆွေးနွေးပွဲကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီရှမ်းပြည်နယ်မှာဆွေးနွေးခဲ့တဲ့ဒီတိုင်းဒေသလက်နက်ကိုင်းနှစ်ဖွဲ့ရတယ်သူတို့ချင်းချင်းကငင်းငင်းဆွေးနွေးမှုပြုလုပ်ခဲ့တာကိုတွေ့ရတယ်ဒီတစ်ဖက်မှာလည်းဝါထင်းကျူနယ်မြေမှာပြုလုပ်ခဲ့တဲ့တမတော်နဲ့ဒီရခိုင်တပ်တော် AA တို့ကလည်းငင်းငင်းဆွေးနွေးမှုတွေပြုလုပ်ခဲ့တယ်ပေါ့နော်အဲ့ဒီဆွေးနွေးပွဲမှာအစိုးရပါဝင်ခြင်းမရှိခဲ့တာကိုတွေ့ရတယ်တွေ့ရတယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ NLD ရဲ့ပေါ့နော်ပြောရဆိုခွင့်ရှိသူကတော့အစိုးရပါဝင်ခြင်းမရှိတာကဒီတပ်ဖွဲ့နှစ်ခုကဟိုကနဦးပြစ်ဆုံးမျိုးသားဖြစ်တယ်ဆိုပြီးတော့ပေါ့နော်ပြောဆိုကြရတယ်ရှိရပေါ့ဒါတွေကိုပြန်သုံးသပ်ရမယ်ဆိုလို့ရှိရင်ဟိုငင်းငင်းဆွေးနွေးပွဲတွေမှာပေါ့နော်ဒီအစိုးရကလည်းလေတည်တန့်တက်တက်သွားနေသလိုမျိုးဒီတပ်မတော်ကလည်းတည်တန့်တက်တက်သွားနေတာကိုတွေ့ရတဲ့အတွက်ဒီငင်းငင်းမှာစုံမမရှိသေးဘူးဒီဟိုတပ်မတော်အစိုးရနဲ့တပ်မတော်နဲ့ငင်းငင်းမှာစုံမမရှိသေးဘူးလို့ဟိုပြောလို့ရပါတယ်ဟုတ်
အခုကျွန်တော်ဆက်ပြီးတော့ပြောကြည့်နေတာတော့လေကျွန်တော်တို့ဒီတစ်ပတ်မှာထွက်လာတဲ့ဒီဟိုကြေညာစာရင်းတွေပေါ့နော်အဲ့ထဲမှာတုံးထားတဲ့သကလုံးတွေအကြောင်းပေါ့ကျွန်တော်တို့အဲ့ဒါလေးဆက်ပြီးတော့ဆွေးနွေးကြည့်နေဥပမာဟိုအဲ့ဒီမှာဆိုရင်ကျွန်တော်တို့ဒီပထမဆက်စားခြင်းပြောကြည့်နေတာတော့ဒီတက်မတော်ရဲ့ဒီရခိုင်ပြည်နယ်မိမှာပို့ရတုံးဝင်တာပေါ့နော်အဲ့တုံးဝင်တာမှာသူကဟိုတတိထားမိစရာကောင်းတာပါလို့ဆိုတော့ဒီဟိုဒီရခိုင်တပ်တော်နဲ့ပတ်သက်ပြီးတုံးတဲ့အတုံးလုံးပေါ့နော်အဲ့မှာသူကအရင်တုန်းကဆိုရင်ရခိုင်တပ်တော်အကြောင်းပြောရင်ရှေ့ကဒီအကျန်းဖက်အဖွဲ့ကြီးဆိုတာမျိုးပေါ့နော်သူကဒီလိုညှင်းဆိုတဲ့စကားလုံးတုံးထည့်တယ်အဲ့တော့ဒီတက်မတော်ကအဲ့မှာတော့ဒီအကျန်းဖက်အဖွဲ့ကြီးဆိုတာမပါတော့ဘူးပေါ့နော်မပါတော့ဘဲနဲ့ ULA AA ဆိုတဲ့ခါမျိုးဟိုအထိမှတ်ပြုပြီးတုံးလာတာတွေ့ရတယ်ပေါ့နော်ဒါပေမဲ့ဒါပထမဆုံးအချိန်တော့မဟုတ်ဘူးဒီရှေ့မှာတော့ကလည်းအရင်ကမှာတော့ကလည်းဒီကြေညာချက်တစ်ဆောင်တည်းမှာတက်မတော်ဒီလိုမျိုးတုံးမှုတာကိုကျွန်တော်တို့တတိထားမိခဲ့တယ်ပေါ့နော်အဲ့တော့ဒါဒီဟိုပေါ့နော်ဒီကျွန်တော်တို့ဒီဟိုတဖက်ရဲ့ဒီပေါ့နော်ဟိုတရှိမှုကိုအတိမတ်ပြူတာမျိုးပေါ့နော်နောက်တစ်ခါသူများမကြိုက်တဲ့စကားလုံးကိုမတုံးတာမျိုးဆိုတော့ဒါကောင်းတဲ့အချက်လို့ပြောလို့ရတယ်ပေါ့အဲနောက်တစ်ချက်ကတော့ဒါကျွန်တော်တို့ဒီဟိုမကောင်းတဲ့ဟာတစ်ခုပေါ့နော်အဲမကောင်းတဲ့ဟာတစ်ခုကတော့ကျွန်တော်တို့ဘာတွေ့လဲဆိုတော့ဒီတက်မတော်ကောင်းရေးဦးစီးချုပ်ရဲ့ဒီဟိုရခိုင်ပြည်နယ်နေ့မှာပေးပို့တဲ့တဝင်တော်ဒဲမှာပဲပေါ့နော်အဲတဝင်တော်တစ်ခုတည်းမှာပဲဒီကမန်တိုင်းရင်းသားဒေကိုဟိုဆိုရင်းနာမည်ပါမလာတာပေါ့ဒီရခိုင်ပြည်နယ်မှာနေထိုင်တဲ့တိုင်းရင်းသားဖြစ်ဖို့ပြောင်းမှာကမန်တိုင်းရင်းသားတွေပါမလာဘူးဟိုဒါဒီဟိုဒီကမန်တိုင်းရင်းသားတွေအတွက်လည်းဟိုစိတ်မကောင်းဖြစ်ကြရတယ်ပေါ့နော်အဲ့နောက်ဆက်တွဲမှာတော့ဒီဥမာတက်မတော်ကတောင်းမှန်တာမျိုးတပတ်မို့ရင်ပြင်ဆင်တာမျိုးပေါ့ဘာတစ်ခုမှမလုပ်ခင်းနဲ့ဟိုဒီဟာကိုပဲဆက်သုံးသွားတယ်ပေါ့ဒီအချက်ကတော့ကျွန်တော်တို့ဒီဟိုဆွေးရင်ကြာကောင်းနေလို့ကျွန်တော်တို့ဟိုရူတော့မြင်တယ်ပေါ့လေဒါပေမဲ့နောက်ထပ်ဟိုတစ်ခုရှိသေးတာကဒီရပိုင်းတွင်းမှာပဲကျွန်တော်တို့ဒီဟိုဒါကလုံးနေနဲ့ပတ်သက်ရင်ဒီဟိုကျွန်တော်တို့တမလို့ဒရင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ website ကနေပြီးတော့ကျွန်တော်တို့ဒီဆောင်းပါးတစ်ပုဒ်ဖော်ပြတယ်ပေါ့နော်အဲ့ဒါကတော့ဒီရုရှားကကြီးတဲ့ဒီဗိုလ်ချုပ်ကြီးမင်းအောင်လိုင်အကြောင်းဟိုဆောင်းပါးပေါ့အဲ့ဆောင်းပါးရဲ့ဒုတိယပိုင်းမှာတော့သူကဟိုဘာပါလာလဲဆိုတော့ဒီ Royal ဆိုတဲ့လူမျိုးကိုဟိုဖော်ပြလာတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီ Royal တွေကဟိုတခြားလုံးအတိမတ်အပြုမခံရရအောင်ပေါ့နော်အဲ့ဒီစကလုံးအတိမတ်မပြုဘဲနဲ့ဒီ Royal လူမျိုးစုတွေမကြိုက်တဲ့စကလုံးတစ်လုံးနဲ့သူတို့ဟိုအစားထိုးတုံးဆွဲတာရှိတယ်ပေါ့ဒီဒီတက်မတော်ရောအစိုးရရောပေါ့ဒါပေမဲ့အခုကတက်မတော်ကောင်းကြီးဦးစီးချုပ်ရဲ့ဒီအထူးသဖြင့်တော့တက်မတော်ရဲ့ပေါ့နော်ဒီတရားဝင်ဒီဟိုဟာဒီတည်င်းနေထုတ်ပြန်နေနေရာကနေပြီးတော့မှဒီလိုရိုဟင်ဂျာဆိုတဲ့အတုံးလုံးမျိုးတုံးလာတာတော့ဒါဟိုကျွန်တော်တို့အားတက်ရှာလာပေါ့ဒီလိုတော့စဉ်းစားရရှိအဲ့တော့ဟိုအချို့အပြင်ပြောရင်တော့ကျွန်တော်တို့ကဒီဟိုတချို့လူမျိုးစုတွေရဲ့ identity တွေတချို့အဖွဲ့အစည်းတွေရဲ့ identity တွေကိုဟိုကောင်းမွန်စွာဖော်ပြပေးမယ်ဒါပေမဲ့တကယ်အခုဒီအရေးကြီးတဲ့ဒီကျွန်တော်တို့ဒီကမန်လူမျိုးစုလိုဟာမျိုးကိုခြံရတာဒီဒါအင်တန်ကျွန်တော်တို့ဟိုဟိုမကောင်းတဲ့သဘောဆောင်နေပေါ့အဲ့ဒီအတွက်ဘာဖြစ်လဲဆိုတော့တခြားဒီဟိုလူနည်းစုတိုင်းရင်းသားအများစုရဲ့ဒီဟိုစိတ်ခံစားမှုရမလုံမချုံမှုခံစားစီတယ်ဆိုတဲ့အခြေအနေကိုရောက်ရှိစီတယ်လို့ဒီကျွန်တော်တို့တုံ့တက်ခြင်းနေပေါ့ဒီလိုလေဟိုကျွန်တော်ပေါ့နောက်တစ်ခုဒီမယံဟိုဆွေးနွေးစေချင်တာပေါ့လေဟိုကျွန်တော်တို့ဟိုသိချင်တာပါလေဆိုတော့ဒီဟိုရခိုင်ပြည်နယ်မှာဒီပြီးခဲ့တဲ့ဒီ2020ပေါ့အထွေထွေရွေးကောက်ပွဲမှာရွေးကောက်ပွဲမတင်ပါခဲ့တဲ့နေရာ၄နေရာရှိတယ်ပေါ့အဲ့၄နေရာဒီဟိုကျွန်တော်တို့ဟိုတခြားလုံးဒီရခိုင်တိုင်းရင်းသားအခြေစိုက်ပါတီအနိုင်ရခဲ့တဲ့နေရာတွေများတယ်ပေါ့လေအများစုအနိုင်ရတဲ့နေရာတွေများတယ်အဲ့တော့အဲ့ဒီညာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတောင်းဆိုတာတွေရှိတယ်ပေါ့နော်ဒီပြန်ပြီးတော့ရွေးကောက်ပွဲကျင်းပါဟိုလုပ်ပေးပါဆိုပြီးတောင်းဆိုတာတွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဘက်ဟိုအထူးသဖြင့်တော့ဒီတတိယချိန်လွတ်တော်မဆခင်မှာပေါ့ဒါလေးတွေပြန်ပြီးတော့လုပ်ပေးတင်တယ်ဆိုပြောတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်ညဏ်လေးတက်ကလည်းဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုစီရင်ခံစာအတူလေးထုတ်ထားတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒါညီနဲ့ပတ်သက်ပြီးတော့ရောဘာတွေများဆက်ပြီးတော့ဟိုကြည့်ပြလေဘာတွေများကြည့်လေပေါ့ဟိုအဲ့ဒါလေးနည်းနည်းဆွေးနွေးပြရင်ကောင်းမှထင်တယ်
ဒီရေကွက်ဝဲနဲ့ပတ်သက်ပြီးတော့ညီမကဟိုတွေ့တာလေးပေါ့နော်တွေ့တာလေးဆွေးနွေးချင်တာကဒီဟိုအထွေထွေရေကွက်ဝဲအေးချင်းမှာပြီးစီးခဲ့တဲ့ဒီနောက်ပိုင်းရက်မှာပဲပေါ့နော်နောက်ပိုင်းရက်မှာပဲဒီဟိုရခိုင်တက်တော့အေးကနေပြီးတော့ဟိုရေကွက်ဝဲတွေခုလိုအောင်မြင်တာပြီးစီးခဲ့တာသူတို့ဟိုပေါ့နော်ဂုံယူတယ်ပေါ့နော်ဂုံယူဝမ်းမြောက်တယ်ဒါပေမဲ့ဒီရခိုင်ပြည်နယ်မှာဟိုရေကွက်ဝဲမကျင်းပဘဲဘဲနဲ့ဒီချလိုက်ခဲ့တဲ့ဟိုမဲဆန္ဒနယ်တွေရှိရယ်ပေါ့နော်အဲ့ဒီမဲဆန္ဒနယ်တွေဟိုဒီဒီဇင်ဘာလ31ရက်နေ့မတိုင်မီပေါ့နော်ဒီရေကွက်ဝဲတွေကိုပြန်လည်ကျင်းပနိုင်ဖို့သူတို့တိုက်တွန်းတောင်းဆိုရဲဆိုတဲ့ပုံစံမျိုးဟိုထုတ်ပြန်ချက်တွေထုတ်ခဲ့တာရှိရယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်နဲ့မသိမင်းမှာပဲဒီတမန်တော်ကလည်းဒီရေကွက်ဝဲနဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်တစ်စောင်ထွက်ပေါ်လာတယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်ကအဲ့ဒီထုတ်ပြန်ချက်မှာပဲသူကဒီဟိုရခိုင်တက်တော့AA URA ဆိုပြီးတော့အဲ့ဒီအသုံးနှုန်းပေါ့နော်ဟိုစပြီးသုံးနှုန်းလာတဲ့ထုတ်ပြန်ချက်ဖြစ်တယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်မှာဟုတ်တယ်ဒီ AA ကဟိုရေကောက်ပဲပြန်လဲကျင်းပရမယ်လို့ပြောသွားတာကဟိုမှန်တယ်ပေါ့နော်သူတို့လည်းဒါရေကောက်ပဲပြန်လဲကျင်းပဖို့ဟိုပြန်လဲကျင်းပဖို့ကိုဟိုတောင်းဆိုရဲဆိုတဲ့ပုံစံမျိုးအဲ့ဒီထုတ်ပြန်ချက်ကိုထုတ်ခဲ့တယ်ပေါ့နော်ပြန်လဲလုပ်ပေးရမယ်ရေကောက်ပဲပြန်လဲကျင်းပပေးရမယ်ဆိုတဲ့ပုံစံမျိုးသူတို့ထုတ်ပြန်ခဲ့တယ်ဒီဘက်ဟိုဒီဇင်ဘာလထဲမှာကြတော့ဒီရခိုင်ပြည်နယ်နေ့ကိုပေးဖို့တက်မတော်ကပေးဖို့တဲ့တဝင်ထွားမှာတဝင်ထွားမှာကြတော့ဒီရေကောက်ဝဲတွေနဲ့ပတ်သက်ပြီးတော့ဟိုဒုတိယကြိမ်ပြန်ဒုတိယကြိမ်ထပ်ပြောထားတာပေါ့နော်တက်မတော်ကသူ့ရဲ့တဝင်ထွားမှာထပ်ပြီးဖော်ပြထားတာပေါ့ဒီရေကောက်ဝဲရခိုင်ပြည်နယ်မှာဟိုခြံလက်ခဲ့တဲ့မဲဆန္ဒနေနေမှာရေကောက်ဝဲပြန်လဲကျင်းပပေးဖို့သူတို့ဟိုတောင်းဆိုတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုဒုတိယကြိမ်ထပ်ပြီးတော့ပြောဆိုလာတာကိုတွေ့ရတယ်အဲ့ဒီရဲ့အဲ့ဒီဟိုရခိုင်ပြည်နယ်လေးကိုပဲဒီတမလာရီနိုင်ငံတော်တမလာရီဥဝင်းမြင့်ကပေးပို့ခဲ့တဲ့တုံရလာမှာတယ်တမလာရီကဒီဟိုဒီရေကောက်ွယ်မဲဆန်သူတို့ခြံလှက်ခဲ့တယ်ပေါ့နော်ရေကောက်ွယ်မကျင်းပါပဲခြံလှက်ခဲ့တယ်ဒီမဲဆန်နားနယ်တွေမှာဟိုဥစားရေကောက်ွယ်ပြန်လဲကျင်းပါပေးဖို့ဆိုပြီးတော့သူတိုက်တွန်းနေဆိုပြီးဒီတမလာရီကိုယ်တိုင်ကဟိုဒီတုံရလာမှာပေါ့နော်ဒီဖော်ပြခဲ့တာမျိုးတွေရှိရယ်ပေါ့နော်ဒါဒီတုံဒီရေကောက်ွယ်ပေါ့ဒီအစိုးရရဲ့တက်မတော်ရဲ့ပေါ့နော်ရခိုင်တက်တော်အေအေကဟိုတက်ဘောရတဲ့ပေါ့နော်ဒီရွေးကောက်ပဲပြန်လုံးရမယ်ပြန်လုံးရမယ်ဆိုတဲ့ဥစ္စာလေးဒီတောက်လျှောက်ပြောနေပြီမဲ့လေဒီရွေးကောက်ပဲပြန်လေကျင်းပပြီးကိုတာဝန်ရှိတယ်ပေါ့နော်ဒီပြည်တော်စုရွေးကောက်ပဲကော်မရှင်ကတော့နှုတ်ဆက်နေရအောင်တွေ့ရတယ်ပေါ့ဟုတ
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရှိတော့ပေမဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကရင်ပြည်နယ်မှာစစ်ရေးတင်းမာမှုတွေစစ်ရေးလှုပ်ရှားမှုတွေရှိနေတာကစိုးရိမ်စရာကောင်းတဲ့အချက်ပဲဖြစ်ပါတယ်
အစိုးရနဲ့တက်မတော်တို့ကငြင်းငြင်းရင်းနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေထွေထွေဆက်ဆံမှုတွေလုပ်နေကြပေမဲ့အစိုးရနဲ့တက်မတော်ကြမှာအတူညီတဲ့စုံမှတ်တစ်ခုမရှိဘူးဆိုတာဒါစိုးရင်ခွေရကောင်းတဲ့အချက်လေးဖြစ်ပါတယ်
။တက်မတော်ကဝေးဦးစည်းချုပ်ရဲ့ရခိုင်ပြည်နယ်လေးအတွက်ဖိတ်ပို့တဲ့တဝန်တော်မှာကမန်လူမျိုးစုအမည်ကိုချန်လက်ထားခဲ့ခြင်းဟာကျန်လူမျိုးစုတွေအတွက်စိတ်ခံစားချက်အရလုံခြုံမှုမဲ့စေပါတယ်။
နိုင်ငံတော်တမရတမရကွယ်ဦးစည်းကျုံနဲ့ရခိုင်တပ်တော်တို့ကရေကောက်ပဲပြန်လဲကျင်းပပေးဖို့သဘောထားထုတ်ပြန်နေတယ်လို့ဒီရေကောက်ပဲကော်မရှင်အနေနဲ့လည်းထုတ်ပြန်ဆောင်ရွက်မှုတွေလုပ်ပေးဖို့လိုပါတယ
်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာကာလကြာရှည်စွာပိတ်ဆို့ထားတဲ့အင်တာနက်အသုံးပြုခွင့်ကိုပြန်လဲခွင့်ပြုပေးဖို့လိုအပ်ပါတယ်တိဖို့ပ
ါကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ငြင်းငြင်းရအရေးတကြီးလိုအပ်ပါတယ်တိဖို့ဒီတစ်ပတ်တိဖို့အစီအစဉ်ကိုတော့ဒီမှာပဲရနာချင်ပါတယ်ဒီအစီအစဉ်ကို VOE ရဲ့စနေညရုပ်သံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကျမတို့ညာလင်းတဲ့သုတေသနအဖွဲ့ကလေးလာတွေ့ရှိချက်အစီရင်ခံစာတွေကိုအသေးစိတ်ဖတ်ရှုခြင်းနဲ့ဆိုရင်တော့ညာလင်းတဲ့ Analytics ကဆိုတဲ့ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ
။စနေညအတွက်သတင်းပတ်ဆင်ခန်းစာတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်တောက်ကြံနေကတည်းဆိုရင်သန်း20ကျော်သွားပြီဆိုတာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့အချက်လက်တွေမှာတွေ့ရပါတယ်။ကမ္ဘာပေါ်ကတခြားနိုင်ငံအားလုံးထက်အမေရိကန်မှာ COVID-19 ရောဂါကူးစက်သူပိုများပြီးကမ္ဘာကူးစက်သူစုစုပေါင်း 83.8 သန်းကျော်ရဲ့၄ပုံတစ်ပုံနီးပါးရှိလာတာပါ။ဒါအပြင်သေဆုံးသူအရေအတွက်ကလည်း 3,400,000 ကျော်ရှိပြီးကမ္ဘာမှာအများဆုံးပါပဲ။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးပထမအကြော်စထုတ်ပြီးဆိုတာနဲ့နိုင်ငံတော်ကလူထုကိုအခမဲ့တိုးပေးမယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးကဒီကနေ့ပြောပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင် COVID-19 ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပြီးနောက်6လကနေ7လအတွင်းလူဦးရေသန်း300ကိုကာကွယ်ဆေးထိုးပေးဖို့စီစဉ်နေပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်တိုးလာနေတာနဲ့အမျှဘန်ကောက်မြို့တော်အပါအဝင်ပြည်နယ်28ခုကစီးပွားရေးလုပ်ငန်းတွေနဲ့လူထုအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့ထိုင်းကျမ်းမာရေးတာဝန်ရှိသူတွေကဒီကနေ့အဆိုပြုတင်ပြလိုက်ကြပါတယ်။လူထုကိုဗိုင်းရပ်စ်ပိုးကူးစက်နိုင်ခြင်းအန္တရာယ်ရှိတဲ့စီးပွားရေးလုပ်ငန်းတို့နဲ့လူစုလူရေးလှုပ်ရှားမှုတွေကိုပိတ်ပင်ဖို့ပြည်နယ်28ခုကလူတွေအိမ်ကနေပဲလုပ်လို့ဖို့နဲ့မလိုအပ်ဘဲပြည်နယ်အပြင်မှာခီးမထွက်အောင်ကန့်သတ်ဖို့စတဲ့ကန့်သတ်ချက်တွေကိုဝန်ကြီးချုပ်ပရာယုတ်ချန်ဒိုချာကနောက်ဆုံးအတည်ပြုဖို့လိုပါတယ်။ဒ ဒေါ်လာ940ဘီလီယံရထားတဲ့အမေရိကန်ကာကွယ်ရေးအသုံးစိတ်ဆိုင်ရာဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကဗီဒိုအာဏာသုံးပယ်ချထားပြီးတဲ့နောက်အမေရိကန်ထက်လွတ်တော်ကသမ္မတရဲ့ဗီဒိုအာဏာကိုကျော်လွန်နိုင်တဲ့ထောက်ခံမဲ့အရေးအတွက်နဲ့ဥပဒေမူကြမ်းကိုအတည်ပြုလိုက်ပါတယ်။ရီပပလီကန်အများစုဖြစ်တဲ့ထက်လွတ်တော်ကသမ္မတထရမ့်ရဲ့ဗီဒိုအာဏာကိုကျော်လွန်ပြီးဥပဒေမူကြမ်းတစ်ခုကိုအတည်ပြုတာ၄နှစ်နီးပါးအတွင်းပထမဆုံးဖြစ်ပါတယ်ခင်ဗျာ။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒေးဗီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.